Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တန်ရက်2020ခု2ခုနဲ့ March 16ရက်နေ့တောက်ကြနေမနေ့ဖက်တန်လဲအစည်းအဝေးတွေကို American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လင်းနေပါပြီဒါအပြင် VOA Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်စတင်ထုတ်လင်းနေပါပြီခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့ဖက်တန်လဲအစည်းအဝေးတွေကိုတာဝန်ယူတင်ဆက်သွားမှာပါဒီကနေ့အစီအစဉ်တွေကိုတင်ဆက်တဲ့အခါမှာတော့နောက်ဆုံးရသတင်းတွေကိုအရင်ဆုံးတင်ပြပေးပါမယ်။ယူကရိန်းရေးအတွက်အမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့တရုတ်သမ္မတရှီချင်းပင်တို့တောက်ကြနေမှာဆွေးနွေးဖို့ရှိနေပါတယ်။ယူကရိန်းသမ္မတဇာလင်စကီကဂျာမနီကိုအကူအညီတွေပေးဖို့တောက်ခံလိုက်ပါတယ်။ဥရောပနဲ့ရုရှားအင်ကာဂျိုကိုသွားဖို့အစီအစဉ်ကိုတော့ဖျက်သိမ်းလိုက်ပါတယ်။အဲဒီနောက်သတင်းဆောင်ပါနဲ့သတင်းပေးဖို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။
အမလာဆဲနီယန်နဲ့စာရီမှာသူတမ်လက်ကသမငါငါစကြောင်းထူးပြောတာဆဲနီယန်နဲ့သာသူတိုက်ပွဲကဖြစ်တယ်တိုက်ပွဲအားဒီဖြစ်တဲ့ခုကြည့်ရဲ့ဒီလက်နေကြီးရလဲမြင်တာ
ချင်းပြည်နယ်ကမ်ပက်လက်မှာပြီးခဲ့တဲ့မလာဆဲရဲ့နေ့ကလေးကအာနာသိစစ်ကောင်စီတပ်တွေကထိုးစစ်ဆင်နေပြီးရှင်းလင်းနေတဲ့အတွက်ကြောင့်ဒေသခံတထောင်ကျော်လောက်စစ်ပီးတုတ်ကတဲ့အဖြစ်တွေ့တင်းရှောင်နေရပါတယ်မကြာမီပဲအပြည့်စုံကတော့တော်တော်ဆင်ရပါမယ်ဘင်္ဂလားပင်လယ်အော်မှာတော့လေဖီအားနဲ့ရာဝန်းတစ်ခုဖြစ်ပေါ်နေပြီးတော့ဆိုင်ကလုန်းမုန်တိုင်းတစ်ခုအဖြစ်ရခိုင်ဘက်ကိုဥတီလာနိုင်တယ်ပါလက်အခြေအနေတွေရှိနေပါတယ်ဒါအပြင်ယူကရိန်းစစ်ပွဲမှာအမျိုးသမီးတွေအပါအဝင်အယက်သားစေတနာဝန်ထမ်းတွေကဘာတွေကူညီဆောင်ရွက်ပေးနေပါသလဲစားတဲ့သတင်းပေးပို့ချက်နဲ့သတင်းဆောင်ပါတွေကိုမကြာမီပဲကျွန်တော်တို့ဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်အခုတော့ကျွန်တော်တို့နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့ဒေါခင်မျိုးသက်တို့ကပြောပြပါတော့မယ်ခင်ဗျာ
ရုရှားရဲ့ကျူးကျော်တက်ခဲမှုခံရတဲ့ယူကရိန်းနိုင်ငံကိုအကူအညီပေးဖို့သမ္မတဗလာဒီမီယာဇယ်လန်စကီကဂျာမနီနိုင်ငံကိုကြာသပတေးနေ့မှာပဲပန်ချလိုက်ပါတယ်။ဒီချိန်ကဂျာမနီနိုင်ငံကိုပန်ချထားခဲ့တဲ့ဘာလင်တိုင်းလိုဥရောပမှာလွတ်လပ်မှုနဲ့ချုံနောက်မှုကြောင့်တိုင်းပြည်ကြီးတစ်ခုပေါ်ပေါက်လာနေတဲ့အန်ဒီယေကိုကာဝယ်ချဖို့လည်းတိုက်တွန်းခဲ့တာပါ
။စကော့ဇ်နဲ့ဘွန်ဘယ်ယခါပါဒေနာနာစဇ ెమ్ လေနာဥကရိန်းစကော့ဇ်နဲ့ရီစနီမ်ယကေန်နဲပရီမိုက်စ်ဒရာဒီမီရူနေပရမိုက်ဆာ
ဆုံးဖြတ်ချက်တွေမချနိုင်သေးတဲ့မြန်မာယူကရိန်းနိုင်ငံပေါ်ဘုံတွေကျရောက်နေသမျှဒဏ်ကြီးကလည်းကြီးမားတစ်ထက်ကြီးမားလာနေပါတယ်လို့ဂျာနီလွတ်တော်ကိုပြဖို့တဲ့ဗီဒီယိုမင်ကောမှာယူကရိန်းသမ္မတကပြောကြားလိုက်တာပါယူကရိန်းသမ္မတရဲ့မင်ကောမှာပဲအခုခါရက်ဆိုင်ထားလိုက်ပြီဖြစ်တဲ့ရုရှားကသဘောတန်ငွေတွေတင်ပို့မဲ့ Nord Stream အမှတ်နှစ်ပိုင်လိုင်းအစီအစဉ်ကိုဂျာမနီကလက်ခံခဲ့တဲ့အတွက်လည်းယူကရိန်းအရေးထက်စီးပွားရေးကိုဥစားပေးခဲ့တယ်ဆိုပြီးဝေဖန်ခဲ့ပါတယ်ဒီချိန်ထဲမှာပဲယူကရိန်းနိုင်ငံတောင်ပိုင်းကဝန်းရံပိတ်ဆို့တက်ခက်ခံရတဲ့မာရီယိုပိုမြို့မှာရာနဲ့ချီတဲ့စစ်ပြေးဒုက္ခတွေခိုလုံနေတဲ့ကစားရုံတစ်ခုကိုရုရှားကလေကြောင်းတက်ခက်တာခံခဲ့ရပြီးနောက်တစ်ရက်ဖြစ်တဲ့ကြာသပတေးနေ့မှာရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေဆက်လုပ်ခဲ့ကြပါတယ်ဆာဦးထဲမှာလူတွေရှိနေကြောင်းရုရှားစစ်လေယာဉ်မှုတွေကိုသတိပေးတဲ့အနေနဲ့ကလေးတွေရှိရဲဆိုတဲ့စာလုံးကိုရုရှားဘာသာနဲ့အပြင်မှာတင်းလာနေတော့ကလေးကရေးသားထားတာကိုလည်းမက်ဆာအကသနီးပညာကုမ္ပဏီရဲ့ဂျေရုတပ်ပုံတွေမှာတွေ့ရပါတယ်ဗိုလ်ထုနေကရုရှားရဲ့လေကြောင်းတက်ခတ်မှုတွေအတွင်းကိုဝင်ဆောင်တွေပါဝင်အမျိုးသမီးတွေကလေးတွေခိုလုံနေကြတဲ့အဆောက်အဦတစ်ခုကိုထိမှန်ခဲ့ကြောင်းလဲဒေါနက်စ်ဒေသအကြီးအကဲပက်ဗလိုကရီယာလန်ကိုကပြောဆိုခဲ့ပါတယ်တက်ခတ်ခံရမှုအတွင်းသိချေထိခိုက်မှုတွေနဲ့ပတ်သက်လို့တော့မသိရသေးပါဘူးမြောက်ပိုင်း Chinese မြို့မှာတော့24နှစ်အတွင်းရုရှားရဲ့ပြင်းထန်တဲ့လေကြောင်းကုန်းကြောင်းတက်ခိုက်မှုတွေကြောင့်သေဆုံးသူအနည်းဆုံး53ယောက်ရဲ့အလောင်းတွေရင်ခွဲရုံကိုရောက်လာကြောင်းအုပ်ချုပ်ရေးမှူးကကြေညာပေးနေမှာပဲပြောဆိုထားပါတယ်။ရုရှားကတော့တက်ခိုက်မှုတွေနဲ့ပတ်သက်မှုမရှိတဲ့အကြောင်းငြင်းဆန်ထားတာပါ။ကြေညာပေးနေမှာပဲမာရီယိုပိုနဲ့ KF မြို့တော်နီနာဒေသတွေကိုရုရှားကလေကြောင်းပါဝင်အပြင်းထန်ထိုးစစ်ဆင်တက်ခိုက်တာတွေလည်းလုပ်ခဲ့ပါတယ်။ယူကရိန်းပေါ်ရုရှားကျူးကျော်တက်ခတ်မှုနဲ့နှစ်နိုင်ငံကြားစီးပွားရေးပြိုင်ဆိုင်မှုတွေနဲ့ပတ်သက်လို့တရုတ်သမ္မတရှီချင်းပင်နဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်တောက်ချနေမှာဆွေးနွေးမယ့်အကြောင်းအင်ဂျီရောကပြောပါရယ်အမေရိကန်နဲ့တရုတ်နိုင်ငံကြားဆက်သွယ်ရေးလမ်းကြောင်းတွေကိုဆက်လက်ထိန်းထားတဲ့အနေနဲ့ဆွေးနွေးမှာဖြစ်ကြောင်းအင်ဂျီရောပြောခွင့်ရဂျန်ဆာကီကဂျာတာဘင်းနေမှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါအမေရိကန်နဲ့တရုတ်ခေါင်းဆောင်တို့တယ်လီဖုန်းကနေဆွေးနွေးမဲ့အစီအစဉ်မတိုင်ခင်တင်းလာနေမှာတော့လည်းအင်ဂျီရောအမျိုးသားလွန်ကျော်ရေးအချံပေးရရှိ Jake Sullivan ဟာတရုတ်နိုင်ငံခြားရေးအချံပေးအကြီးအကဲရရှိရန်ချေချီနဲ့ရောမမြို့တော်မှာတွေ့ဆုံပြီး9နှစ်ကြာဆွေးနွေးခဲ့ပါတယ် တရုတ်နိုင်ငံနဲ့ယင်းနေ့ရဲ့မဟာမိတ်ဖြစ်တဲ့ရုရှားနိုင်ငံကယူကရိန်းပေါ်ကျူးကျော်တဲ့လူရဲမှာတရုတ်နိုင်ငံကပြစ်တင်ရှုတ်ချပြောဆိုဖို့ညှင်းဆန်ထားပါတယ်အင်ဂျီရောအမျိုးသားလုံခြုံရေးအကြံပေးဆူလီဗန်ကတော့ရုရှားပေါ်တရုတ်ရဲ့ရည်တည်ခြင်းနဲ့ပတ်သက်လို့ပုံဝင်လင်းရှိဖို့နဲ့အနောက်နိုင်ငံတွေရဲ့တန်ခတ်မှုတွေကိုရှောင်ရှားဖို့ရုရှားရဲ့ကျိုးပမ်းမှုတွေကိုကူညီမယ်ဆိုရင်တရုတ်စိုးရကိုယ်တိုင်ပေးဆက်ရလိမ့်မယ်လို့လည်းသတိပေးထားပါတယ်။ယူကရိန်းပေါ်တိုက်ခိုက်မှုကိုရပ်ဆိုင်းပြီးတပ်တွေပြန်ရုပ်သိမ်းဖို့နိုင်ငံတကာတရားရုံး ICJ ရဲ့ဆုံးဖြတ်ချက်ကိုရုရှားကလိုက်နာဖို့ကမ္ဘာစည်းဝိုင်းအင်အားကြီးခုနှစ်နိုင်ငံ G7 ဖွဲ့ဝင်နိုင်ငံကြီးဝန်ကြီးတောင်းဆိုလိုက်ကြပါတယ်။မရီယိုပိုပါဝင်ယူကရိန်းမျိုးကြီးတွေမှာရုရှားတပ်တွေကအရက်သားတွေပေါ်တင်ကြုံတက်ခိုက်တဲ့လူရည်တွေပေါ်မှာလဲ G7 ဖွဲ့ဝင်နိုင်ငံခြားရေးဝန်ကြီးတွေရဲ့ပူးတွဲကြေညာချက်မှာပြစ်တင်ရှုတ်ချထားတာပါရုရှားသမ္မတဗလာဒီမီယာပူတင်ဟာတစ်ဖက်တည်းအရှိန်မဲ့တက်ခိုက်ခဲ့တဲ့စစ်ပွဲကြောင့်လူပေါင်းတန်းနဲ့ချီအိုးအိမ်ဆုံးခွာဖျက်ဖြေရအခြေခံအဆောက်အုံတွေစေယုံတွေဖျော်ဖြေရုံတွေစာသင်ကျောင်းတွေထိခိုက်ပျက်စီးမှုတွေကြုံခဲ့ရတယ်လို့လည်းပြောဆိုခဲ့ပါတယ်။ရသားတွေပေါ်တက်ခိုက်မှုတွေပါဝင်ဆေးရဆွေးမှုကျူးလွန်သူတွေအနေနဲ့တာဝန်ရှိတဲ့အတိုင်းရင်ဆိုင်ကြရမှာဖြစ်ကြောင်းလည်းသတိပေးခဲ့တာပါ။ယူကရိန်းကိုကျူးကျော်တက်ခိုက်မှုကြောင့်နောက်ဆက်တွဲဖြစ်ရုရှားနဲ့ဥရောပအင်္ဂါဂျူတောင်းတဲ့ခီးစဉ်ကိုစိုက်ငံ့လိုက်တဲ့အကြောင်းဥရောပအာကာသအေဂျင်စီကကြာတာပြင်းနေမှာပဲကြေညာလိုက်ပါတယ်။ရုရှားကတော့ခါတိစရာဆုံးဖြတ်ချက်ဖြစ်စိတ်မကောင်းဖြစ်ရကြောင်းတုံ့ပြန်ခဲ့တာပါ။အင်္ဂါကျုံမှာတက်ရှိရရှိမရှိတူဖို့စူးစမ်းမဲ့ဥရောပဂျူစင်းရင်ကိုဒီနေ့နောက်ပိုင်းရုရှားကအကတာနဲ့လွတ်တင်ပေးဖို့အစောပိုင်းမှာစီစဉ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းယူကရိန်းပေါ်ကျူးကျော်မှုနဲ့ရုရှားပေါ်ပိတ်ဆို့တန်ခတ်အရေးယူမှုတွေကြောင့်ရုရှားနဲ့ပူးတွဲလုပ်မဲ့ခီးစဉ်တွေကိုရပ်ဆိုင်လိုက်ရတာဖြစ်ပြီးမတ်အင်္ဂါကျုံခီးစဉ်ဖြင့်ရုရှားဂျူတွေကိုတုံးမဲ့တခြားခီးစဉ်၄ခုအတွက်နီလန်တစ်တွေရှာဖွေသွားမယ်လို့လည်းဥရောပအာကာသအေဂျင်စီကပြောဆိုခဲ့ပါတယ်အာကာသသိပ္ပံစူးစမ်းလေ့လာရေးလုပ်ငန်းတွေမှာထိခိုက်မယ်ဆိုတာသဘောပေါက်ပြီမလဲရုရှားပေါ်အရေးယူတန်ခတ်မှုတွေကိုအပြည့်အဝလိုက်နာသွားမှာဖြစ်ကြောင်းလည်းပြောဆိုထားပါတယ်ခင်ဗျာ
ဒီ American တဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5.32 kHz 9335နဲ့93835.39 kHz 6.53ညပထမနာရီဝက်မှာ5.90 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကတောက်ကြနေမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်အာဖဂန်နစ္စတန်နိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာဆိုးရတဲ့စိန်ခေါ်မှုတွေကျုံနေတဲ့အချိန်မှာပဲအာဖဂန်ဆိုင်ရာကုလအကူအညီပေးရေးအဖွဲ့ယူနာမာကိုနောက်ထပ်တက်တန်းတစ်နှစ်ဆက်တိုးဖို့နဲ့ဒီအဖွဲ့ရဲ့အခမ်းကဏ္ဍကိုတိုးမြှင့်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကကြေညာနေမှာမဲခွဲဆုံးဖြတ်လိုက်ပါတယ
် The council has just given a very clear message to the new man. UNAMA has approved
UNAMA ရဲ့လုပ်ပိုင်ခွင့်အသစ်ကိုလုံခြုံရေးကောင်စီကရှင်းရှင်းလင်းလင်းချပြလိုက်တာပါဒီအဖွဲ့ဟာအာဖဂန်စတန်နိုင်ငံတည်ငြိမ်တိုးတက်လာအောင်အဓိကကဏ္ဍကနေလှုပ်ဆောင်ရမှာဖြစ်ပြီးလက်ရှိမှာမကြုံစဘူးစိန်ခေါ်မှုတွေနဲ့မရေရာမှုတွေကိုရင်ဆိုင်နေရတဲ့အာဖဂန်ပြည်သူတွေကိုကူညီပံ့ပိုးရမှာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာနော်ဝေးတမ္မတ်ကြီးမိုနာဂျူးကပြောသွားတာပါကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အရယူနာမာရဲ့လုပ်ပိုင်ခွင့်ထဲမှာအာဖဂန်ကအဖွဲ့အလုံးပေါင်းနဲ့ဆွေးနွေးမှုတွေလုပ်လာဖို့လူ့ခွင့်ရေးဆိုင်ရာစောင့်ကြည့်မှတ်တမ်းတင်ဖို့လူသားစာနာမှုကူညီတွေဆက်ပေးဖို့နိုင်ငံသားတွေရဲ့အခြေခံလိုအပ်ချက်တွေကိုအကူအညီပေးဖို့အပြင်ဒီလှုပ်ဆောင်မှုတွေကိုတာလီဘန်တွေအပါအဝင်အာဖဂန်နိုင်ငံသားအလုံးနဲ့ထိတွေ့ဆောင်ရွက်ရမှာဖြစ်ကြောင်းပြောပါတယ်။နော်ဝေးဥဆောင်ရေးဆွဲခဲ့တဲ့ဒီဆုံးဖြတ်ချက်မူကြောင့်လူ့ခွင့်ရေးအထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေလူနည်းစုတွေအတွက်ထိတ်တန့်ဦးစားပေးထားတာဖြစ်ပြီးစက်တဘရီနေ့ကလုံခြုံရေးကောင်စီမှရုရှားကကြားနေပြီးထောက်ခံမဲ့ဆက်လေးမဲ့နဲ့အတည်ပြုခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားကမအောင်မြင်တဲ့မစ္စရိုင်းတုံးပြစ်လို့ခဲ့ပြီးလေထဲမှာပောက်ကွဲခဲ့တဲ့အတွက်မြို့တော်ပျုံယမ်းအနီးမှာမစ္စရိုင်းတုံးအပိုင်းဆိုင်တွေပြန်ချလာခဲ့တယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးမြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကစက်တဘရီနေ့ထိတစုံတရာထုတ်မပြောသေးပါဘူး။မနေ့ပိုင်းမှာဒုံးကျည်ပြစ်လုခဲ့ပြီးနောက်ပိုင်းပြစ်လုခဲ့ကြောင်းမြောက်ကိုရီးယားသတင်းဌာနတွေကသတင်းထုတ်ပြန်ခဲ့ပေမဲ့အောင်မြင်မှုမရှိတာနဲ့ပတ်သက်ပြီးထုတ်ပြန်မှုတွေကတော့ရှုပ်ထွေးနေတာပါ။ဒီဒုံးကျည်ဟာမြောက်ကိုရီးယားနိုင်ငံတကာပင်မလေးစိတ်ကနေပြစ်လုလိုက်ပြီးမကြာခင်လေးမှာပဲလေထဲမှာပောက်ကွဲသွားတာလို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။အားကြောင့်ခုလေဖြစ်တယ်ဆိုတော့ကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။တောင်ကိုရီးယားခြေဆိုင်မြောက်ကိုရီးယားသတင်းတွေထုတ်ပြန်တဲ့ NK သတင်းဌာနကတော့ဒီမအောင်မြင်တဲ့ဒုံးကျည်ပြစ်လုပ်မှုကိုမျက်မြင်တွေ့သူတွေနဲ့ တပ်ပေါ်ကိုကိုကပြီးဒီဒုံးကြီးအပိုင်းဆာရီဟာပြုံရန်မြို့ပေါ်နဲ့အနီးနားတဝိုင်မှာကျရတယ်လို့ပြောပါတယ်။အမေရိကန်စစ်တပ်ကတော့မြောက်ကိုရီးယားအနေနဲ့တည်ငြိမ်မှုပြပြားစေမယ့်လုပ်ရပ်တွေရှောင်ကျဉ်ဖို့တောင်းဆိုပြီးဒီလှုပ်ဆောင်မှုကိုရှုံချကြောင်းကြေညာချက်ထုတ်ပြန်ခဲ့ပေမယ့်တစုံတရာအောင်မြင်မှုမရှိတဲ့အကြောင်းဖော်ပြမထားပါဘူး။ကမ္ဘောဒီးယားတိုက်ခံခေါင်းဆောင်ဆမ်မရန်စီနဲ့တခြားအတိုက်ခံတပ်ကြောလှုပ်ရှားသူ20ကိုနိုင်ငံတော်တစ္ဆာဖုံးမှုနဲ့တခြားဆွဲချက်တွေနဲ့ကမ္ဘောဒီးယားတရားရုံးကကျေစပီးနေမှာပြစ်ဒဏ်ချမှတ်လိုက်ပါတယ်။ဖနုံးပင်မှာရှိတဲ့တရားရုံးကအတိုက်ခံခေါင်းဆောင်ဆမ်မရန်စီနဲ့ပြည်ပမှာရောက်နေတဲ့တခြားခေါင်းဆောင်ခုနှစ်ဦးကိုထောင်ဒဏ်10နှစ်ချဖို့ဆုံးဖြတ်လိုက်တာပါ။အတိုက်ခံခေါင်းဆောင်ဆမ်မရန်စီဟာဝန်ကြီးချုပ်ဟွန်ဆန်းကိုဆန့်ကျင်ဝေဖန်သူတူဖြစ်ပြီးဖြတ်သိမ်းခံထားတဲ့ကမ္ဘောဒီးယား National Rescue Party ကိုပူးတွဲတည်ထောင်သူဖြစ်တယ်လို့2016ခရဲကပြည်ပမှာနေထိုင်နေတာဖြစ်ပါတယ်။ဆမ်မရန်ချေဟာ2019ရုံးကကမ္ဘောဒီးယားကိုပြန်ဖို့ကြိုးပမ်းခဲ့တယ်နဲ့ဟွန်ဆန်းရဲ့အဆိုအရပိတ်ပင်ခဲ့ပြီးတော့အခုတရားစွဲရမှုတွေဟာလည်းအဲ့ဒီခီးစဉ်နဲ့ဆက်ဆက်ပြီးတရားစွဲထားတာဖြစ်ပါတယ်။ HRW ခွင့်ရဆောင်ကြည့်အဖွဲ့ကတော့တရားဆွဲဆိုပြစ်ပေးခံရသူတွေနဲ့ပတ်သက်ပြီးတက်တဲ့ထောက်ထားခိုင်ခိုင်မာမာမရှိတဲ့အတွက်တရားရုံးရဲ့ဆုံးဖြတ်ချက်ကမမျှတဘူးလို့ဝေဖန်လိုက်ပြီးဒါဟာဝန်ကြီးချုပ်ဟွန်ဆန်းကနိုင်ငံရေးတိုက်ခံတွေကိုဘေးရောက်ဆောင်ပတ်ထုတ်တဲ့လုပ်ရဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ဂျပန်နိုင်ငံအရှေ့မြောက်ပိုင်းမှာပြင်းရန်9.4ရှိတဲ့အင်အားဖြင့်ငရင်တစ်ခုလှောက်ခတ်ခဲ့ပြီးရဲ့နောက်တနေ့ဖြစ်တဲ့ဂျက်သဘေးနေမှာတော့ဒေသခံတွေဟာငရင်ကြောင့်ပျက်စီးမှုတွေကိုမှတ်တမ်းကောက်ယူကြရှင်းလင်းဖယ်ရှားတာတွေလုပ်ခဲ့ကြပါတယ်။ဒီငရင်ကြောင့်အစောပိုင်းမှာအင်ဂျင်2တန်းလောက်ညှစ်စင်ပြီးပြတ်တောက်ခဲ့တယ်လို့ကြီးစံရထားစဉ်လမ်းချော်ခဲ့ပြီးအဝေးပြေးလမ်းတွေလည်းလမ်းတွေအကွဲခဲ့ရပါတယ်။မြတ်ရဲ့နှုတ်ခတ်တဲ့ဒီငင်းကြောင့်အ ਨੇ ဆုံးတဦးတေဆုံးခဲ့ရပြီးတေဆုံးသူချင်းကိုဆက်လက်စုံစမ်းနေသေးတယ်လို့ဂျပန်ဆိုးရပြောခွင့်ရဟီရိုကာဇုမတ်ဆုနိုကပြောပါတယ်။ဒီငင်းဟာဖူကူရှိမားဒေသကမ်းလွန်ကန်နပြင်အောက်မှာလှုပ်ခဲ့တာဖြစ်ပြီးငင်းကြောင့်161ယောက်ဒဏ်ရာရခဲ့ပါတယ်။လွန်ခဲ့တဲ့17နှစ်တုန်းကလည်းဒီဒေသမှာပဲပြင်းထန်တဲ့ငင်းကြောင့်ဆူနာမီရေလိုင်းတွေဖြစ်ခဲ့ပြီးနျူကလ িয়ার ဓာတ်ပစ်ဆက်ရုံနဲ့ထိခိုက်ခဲ့တာဖြစ်ပါတယ်။နိုင်ငံကြောင့်ဂျပန်အရှေ့မြောက်ပိုင်းမှာ3ပေကျော်လောက်ရှိတဲ့ဆူနာမီရေလိုင်းတွေဖြစ်နိုင်တယ်လို့အစောပိုင်းမှာသတိပေးခဲ့ပေမယ့်ရေနဲ့တချို့နေရာတွေမှာပုံမှန်ထက်တပြေလောက်ပဲမြင့်တက်ခဲ့ပြီးတဲ့နောက်ဆူနာမီသတိပေးချက်ကိုချက်တပင်းနေမနဲ့အစောပိုင်းမှာပြန်ပြီးရုပ်သိမ်းခဲ့တာဖြစ်ပါတယ
်တဲ့င်းတွေကိုကိုအောင်လွင်ဦးနဲ့ဒေါခင်မျိုးတက်တို့ပြောပြသွားတာပါခင်ဗျာ။တောက်ကြနေမနဲ့ဖက် VOA ရဲ့အတန်းနဲ့အစည်းအဝေးတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မကြာမီပဲအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးအောင်ခင်ရဲ့နိုင်ငံရေးသုံးသပ်ချက်၊ဇာမရေးအစည်းအဝေး၊တိုင်းရင်းသတင်းလောအစည်းအဝေးတွေကိုထုတ်လွှင့်မှုရှိပါတယ်။ဒီအပတ်စဉ်ကဏ္ဍတွေကိုမတင်ဆက်မီပါတော့သတင်းပေးပို့ချက်နဲ့သတင်းဆောင်ပါတွေကိုထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုပထမအဆုံးအနေနဲ့ကတော့ချင်းပြည်နယ်ကံပဲလက်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေနယ်မြေရှင်းလင်းနေတာကြောင့်ချေးရွာဆေးရွာကဒေသခံ1000နီးပါးတောတောင်တွေထဲမှာပုန်းခုန်နေကြပါတယ်။ရွာတွေဘက်လက်နက်ကြီးတွေနဲ့အရင်ပစ်ကတ်ရှင်းလင်းတာကြောင့်ဒေသခံတွေအသက်လူထပ်ပြေးခဲ့ကြရတယ်လို့စစ်ပီးဒုက္ခသည်တွေကိုအကူအညီပေးနေသူတွေကပြောဆိုပါတယ်။ကလေးငယ်တွေစက်ကြီးရွယ်အိုတွေပါဝင်ပြီးထပ်ပြေးနေရသူတွေဟာအစာအသောက်အကူအညီတွေလိုအပ်နေကြောင်းပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုရဲမွန်ကဆက်ပြီးပြောပြပါလိမ့်မယ
်။ချင်းပြည်နယ်ပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကံပက်လက်မြို့နယ်ထဲမှာတိုက်ပွဲတွေဖြစ်ခဲ့ပြီးနောက်မြို့နယ်တွေကကျေးရွာတွေကိုစစ်ကောင်စီတပ်တွေနေနေရှင်းလင်းရေးလုပ်နေပါတယ်။မတ်လ16ရက်နေ့မှာစစ်ကောင်စီတပ်တွေကျေးရွာတွေထဲမဝင်လာခင်တည်းကလက်နက်ကြီးတွေနဲ့ကြိုတင်ပစ်ခတ်တာကြောင့်ရွာသူရွာသားတွေအသက်လူထွက်ပြေးခဲ့ကြရတယ်လို့အိုးအိမ်ပြစ်ထွက်ပြေးနေရတဲ့ဒုက္ခသည်တွေကိုကူညီပေးနေသူတွေကပြောပါတယ်။လောလောဆယ်ကျေးရွာဆယ်ရွာကရွာသား1000နီးပါးဘေးလွတ်ရာထွက်ပြေးသိမ်းရှောင်နေရတယ်လို့စစ်ဘေးဒုက္ခသည်တွေကိုအကူအညီပေးနေတဲ့အဖွဲ့ရဲ့အဖွဲ့ဝင်သူက VOA ကိုပြောပြပါတယ
်။အမလာဆယ်နီယန်နဲ့စာကြီးမှာသူတို့ကမ်ဘလက်ကတပ်မငန်းကစစ်ကြောင်းထူးကြတာဆယ်နီယန်နဲ့စာသူတို့တိုက်ပွဲဖြစ်တယ်။တိုက်ပွဲကအကြီးကြီးဖြစ်တဲ့ခုကြည့်ရဲ့ဒီလက်နက်ကြီးကလည်းမင်းသားခွန်လေးမင်းသားကရောတောက်ထွက်ထန်းသူတို့ခမင်းချင်းလုံးတန်းလာနေတော့မှခမင်းဦးကြီးကိုခြားပြီးမှထမ်းမှပြေးရတယ်ဒီလုံဆုံးတဲ့နေရာကိုမတွေ့နိုင်ဘူးသူတို့ပြောတယ်သူတို့ဦးကြီးကအဲ့နေတော့တခြားသူတို့ဆိုင်မျိုးဆိုတော့ကန်လောင်လဲပါမယ်ကန်လောင်ငုံလောင်ပြေလောင်ပန်းသမတာတို့ခီကျော်တို့သူတို့ကိုယ်ရကျော်တထောင်ကြီးရှိတယ်သူတို့များတယ်ဟောကလေးငယ်တကြီးရောသူတို့ဆောင်းနာမကြတော့ဖလက်ရှ်ရောသူတို့တော့တဲ့တောင်ထဲချောင်းထိတ်မှာပဲလို့
လောလောဆယ်အချိန်နဲ့ရသူတို့အဖွဲ့အနေနဲ့ဒီဒုက္ခတွေတွေရှိရကိုတွားရောက်ကူညီပေးဖို့အခက်အခဲတွေရှိနေကြပါတယ်။အခုလိုဗုဒ္ဓဦးနေ့ကလေးကပုန်းရှောင်နေကြရတဲ့စစ်ဘေးရှောင်နေကြရသူတွေအနေနဲ့စားတောက်ရီမှာအခက်အခဲရှိနေကြပါတယ်
။သူတို့ဥပြင်းကြီးဆက်လာတာတော့တော်တော်လေးရခါပိုင်းဒါအာနေနေပြီးစီဝါပိုင်းဒါအာနေနေလို့ပြောရတယ်လို့ဒီရကြလာနေတဲ့သူတို့စားနေခိုင်နေလုံးဝပြတ်သောကံအနည်းကျွန်တော်တို့ဆက်ပြေလာကြတယ်သူတို့ကျွန်တော်တို့ကတော့တော့အတိတ်အဆင်မပြေသေးတော့တော်လေးသူတို့တို့ခိုင်အောင်နေကြတယ်နဲ့
ချင်းပြည်သူကာကွယ်ရေးအဖွဲ့တွေလှုပ်ရှားတဲ့ကမ်ပက်လက်မျိုးနယ်တွေကိုစစ်ကောင်စီတပ်တွေကမတ်လ10ရက်နေ့ကစပြီးထိုးစစ်ဆင်လာတဲ့အတွက်ဒေသခံချင်းကာကွယ်ရေးအဖွဲ့ CDF တွေနဲ့တိုက်ပွဲတွေနေတင်လို့ဖြစ်ပွားနေပါတယ်မတ်လ15ရက်နေ့တုန်းကတော့ချင်းကာကွယ်ရေးအဖွဲ့တွေရဲ့တိုက်နယ်အမှတ် 9 ဌာနချုပ်စခန်းကိုစစ်ကောင်စီတပ်တွေတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်။ကမ်ပက်လက်မျိုးနယ် CDF ကာကွယ်ရေးတာဝန်ရှိသူကတော့လက်နက်ကြီးနဲ့ပစ်ခတ်မှုအပါအဝင်စစ်တပ်ကအင်အားပုံများလို့တပ်ဆုပ်ပေးရတယ်လို့ပြောပါတယ်
။မနေ့ကရိုးပက်ကနဲ့လက်နက်ကြီးနဲ့တောက်ဆောင်မင်းသားဆက်ကနဲ့ကြောက်ထုံတော့ကတံပြက်ကနဲ့လို့ကြည့်ကြပြီးတယ်။မနေ့ကလည်းဒီနေ့တော့ဒီတူအင်းလေးကြီးတဲ့ဒီအင်းလေးတွေလောင်လာလို့မျိုးဆိုတော့ကျွန်တော်တို့ကဆုပ်ပေးလိုက်တာပေါ့နော်။ယာယီခဏပါ
။မတ်လ15ရက်နေ့ကတိုက်ပွဲအတွင်းနှစ်ဖက်အပြန်လှန်တိုက်ခတ်မှုတွေကြောင့်စမန်သာ၊မန်စီးတီး၊ဘန်ပွေစတဲ့ရွာတွေကရွာသားထောင်ချီစစ်ဘေးဒုက္ခတွေဖြစ်နေကြပါတယ်။ဖေဖော်ဝါရီလ26ရက်နေ့တုန်းကလည်းမကွေးတိုင်းလောင်းရှိဘက်ကနေချင်းကြီးနယ်တောင်ပိုင်းကမ်ပက်လက်မြို့နယ်ကျန်သေးမျိုးဘက်ကိုဦးတည်လာတဲ့စစ်ကောင်စီတပ်နဲ့ဒေသခံချင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ CDF ကမ်ပက်လက်တို့အကြားတိုက်ပွဲဖြစ်ပွားခဲ့လို့တိုက်ပွဲဖြစ်ပွားရာလမ်းကြောင်းတစ်လျှောက်ကြီးရွာကရွာသားတထောင်လောက်စစ်ဘေးတင်းရှောင်နေရပါတယ်။ချင်းပြည်နယ်ကမ်ပက်လက်မြို့မှာချင်းကာကွယ်ရေးအဖွဲ့ CDF နဲ့စစ်ကောင်စီတပ်တို့အကြား2021ခုနှစ်မေလလယ်ကလေးကစပြီးတိုက်ပွဲတွေဖြစ်နေတာပါကမ်ပက်လက်မြို့နယ်မှာစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးအဖွဲ့တို့တိုက်ပွဲကြောင့်အိုးဝင်စွန့်ထွက်ပြေးနေရသူ4000လောက်မကွေးတိုင်းစောနယ်လောင်းရှိမြို့ဘက်မှာခိုလုံနေကြရတယ်လို့2000လောက်ကတော့တောတောင်တွေမှာပုန်းခုန်နေကြရဆဲဖြစ်ပါတယ်ခင်ဗျာ
ချင်းပြည်နယ်ကမ်ပက်လက်ဒေသအတွင်းမှာစစ်ကောင်စီတပ်တွေထိုးစစ်ဆင်နေတာကြောင့်စစ်ပီးဒုက္ခသည်တွေထပ်မံထွက်ပြေးရတဲ့အကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုရဲမုံကပြောပြသွားတာပါဆက်လက်ပြီးတော့ကျွန်တော်တို့မြန်မာရွှေပြောင်းအလုတ်သမားတွေနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြပါအောင်မယ်ထိုင်းနိုင်ငံတောင်ပိုင်းပြည်နယ်14ခုအတွင်းမှာအကြောင်းအမျိုးမျိုးကြောင့်အဖမ်းဆီးခံရပြီးအချင်းတောင်အချုပ်ထောင်တွေကနေလူရဲစေသွားတဲ့မြန်မာနိုင်ငံရွှေပြောင်းအလုတ်သမားမြန်မာနိုင်ငံသားရွှေပြောင်းအလုပ်သမား140လောက်ကိုထိုင်းအာဏာပိုင်တွေကမတ်လ18ရက်နေ့မှာရနောင်းကနေကော့တောင်းမြို့ကိုပြန်လည်လွှဲပြောင်းပေးအပ်ခဲ့ပါတယ်။ဒီသတင်းကိုတော့ VOA သတင်းတောက်မတ်အေးအေးမှာကပြောပြပါလိမ့်မယ်
။ထိုင်းနိုင်ငံတောင်ပိုင်းပြည်နယ်14ခုထဲမှာလူကုန်ကူးမှုတရားမဝင်နေဆက်ဖြတ်ကျော်မှုအပါအဝင်အကြောင်းမျိုးမျိုးကြောင့်ဖမ်းဆီးခံရပြီးလူရဲစေသွားတဲ့မြန်မာရွှေပြောင်းအလုပ်သမား140လောက်ကိုထိုင်းအာဏာပိုင်တွေကမတ်လ18ရက်နေ့ကပြည်နယ်နံပေးခဲ့တာပါဒီလိုပြည်နယ်နံပေးခံရသူတွေကိုရနောင်းဘက်ကနေကော့တောင်းဘက်ကိုပြန်လည်လွှဲပြောင်းပေးခဲ့ကြောင်းကော့တောင်းမြို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရွှေပြောင်းအလုပ်သမားအရင်းမြစ်စင်တာရဲ့တာဝန်ခံဦးမိုးဝေကအခုလိုပြောပြပါတယ်
ကျွန်တော်တို့ထိုင်းဆလေးပြည်နယ်မှာရှိတဲ့အကြောင်းမျိုးရောင်းဖန်ခံရတာကျွန်တော်တို့ရှစ်ပြောင်းလောက်မှားတယ်ပေါ့လေအချို့ကလည်း45ရေးရှိတယ်လို့မျိုးလို့ချို့ကလည်း6လလောက်ထိနေရတဲ့လူတွေပါတယ်တရားဝင်တဲ့ဇက်ဖက်ကျော်တာပါမယ်ပြီးလို့ရှိရင်အလုတ်ရှင်ပူတာလေချို့ရတဲ့ပတ်ဖို့ဗီဇာပြတ်တဲ့အခြေရှိတယ်ဆလေးပြည်နယ်လာပြီးတော့ကျွန်တော်တို့ကနောင်းဆဲမှာပေါ့ထိတ်သိမ်းနေတော့သူတို့အပြစ်ဒဏ်ပေးတာပေါ့စက်ခွင့်နဲ့ဒေါ်လာ2020မှာကျပေါ်ရတော့ပူရတဲ့ဟိုဘက်လောကကနေကျိုးတောင်ရှိလူတွေတဲ့လွတ်တောင်ပေးတာပေါ့ပေါတောင်ကလည်းဘယ်လိုပြီးစိတ်တာလေးစိတ်နဲ့ဖြစ်တာနဲ့တကယ်လို့ကျဆိုရင်ဆန်းလေးလုပ်ပြီးတော့လက်ခံကျဆိုရပြအဲဒီမှာအားလုံးပေါင်းဆိုတရား30နဲ့ရှိဦးပါတယ်ခင်ဗျာဒီနေ့ပြင်းနေပေးလိုက်တာ
ရနောင်းဘက်ကနေပြန်ပို့လိုက်တဲ့နေရက်ပြန်တဲ့မြန်မာတွေကိုမြန်မာနိုင်ငံတနင်္သာရီတိုင်းကော့တောင်းမြို့ကိုရောက်တဲ့အခါမှာကိုဗစ်ကရောဂါပိုးရှိမရှိစစ်ဆေးပြီးစောင့်ကြည့်ရေးစင်တာတွေမှာထားပြီးမှမြန်မာအာဏာပိုင်တွေကနေရက်ပြန်ပို့ပေးတာတွေကိုလုပ်နေကြောင်းကိုလည်းဦးမိုးဝေကပြောပါတယ်
။အရင်တော့ဆိုကျွန်တော်တို့တိုင်းနယ်ပြည်နယ်တွေကိုပြန်ပို့ပေးတာရှိတယ်အခုကတော့ဒီရောဂါရှင်တွေကြောင့်မို့လို့ကော့တောင်းမှာဆက်ရေးထားရမယ်ပိုးသွေးတဲ့လူဆိုဆက်လေးကြမယ်ဒီမှာကျွန်တော်တို့ဒီကသူတို့နေရက်ဒီတော့ပြန်ပို့ပေးတာပါခင်ဗျ။
ထိုင်းနိုင်ငံထဲမှာအကြောင်းမျိုးမျိုးနဲ့ပြစ်ဒဏ်ကြခံပြီးလူရဲစစ်နေတဲ့မြန်မာနိုင်ငံသားတွေထောင်ထဲချီရှိနေပေမဲ့မြန်မာနိုင်ငံဘက်မှာကိုဗစ်ကပ်ရေးကာလစောင့်ကြည့်ရေးစင်တာမလုံလောက်တဲ့အတွက်ထိုင်းဘက်ကပြန်လည်လွှဲပြောင်းတာကိုအကန့်အသတ်နဲ့ပဲလက်ခံနိုင်ပါတယ်။ထိုင်းကျင်းထောင်တွေအချုပ်တွေကနေလူရဲစစ်တဲ့မြန်မာတွေကိုမဲဆောက်မြဝတီမဲဆိုင်တာချီလိတ်ရင်နောင်းကော်တောင်နေဆက်လန်းတွေကနေပြန်လည်လွှဲပြောင်းပေးလို့ရှိပါတယ်ဒီထဲမှာတော့မဲဆောက်မြဝတီချစ်ကြည်တရားနှစ်ကနေအများဆုံးလွှဲပြောင်းပေးတာဖြစ်ပြီးရင်နောင်းကော်တောင်ရေလန်းကတော့ကော်တောင်မျိုးကစောက်ကြီးစင်တာမှာလက်ခံနိုင်တဲ့လူရေပမာဏကိုကြည့်ပြီးထိုင်းဘက်ကနေတစ်လမှာနှစ်ကြိမ်ခန့်လွှဲပြောင်းပေးခဲ့တာဖြစ်ပါတယ်ရှင်
ဒါကတော့ထိုင်းနိုင်ငံရောက်မြန်မာအလုံသမားအရေးတွေနဲ့ပတ်သက်ပြီးတော့ VOA သတင်းတောက်မအေးအေးမှာပြောပြသွားတာပါဆက်လက်ပြီးတော့ရာသီဥတုဆိုင်ရာသတိပေးချက်သတင်းပေးဖို့ချက်တပုတ်ကိုတင်ပြပါအောင်မယ်ပင်ကလာပင်လဲအော်အတွင်းမှာလက်ရှိဖြစ်ပေါ်နေတဲ့လေပြင်းအားနဲ့ရဝန်းကနေစိုက်ကလုန်းမုန်တိုင်းအဖြစ်အသွင်ပြောင်းလာပြီးတော့မလ ဦးတီလာနိုင်တယ်လို့မိုးလေဝသနဲ့ဇလာဗေဒဌာနညွှန်ကြားရေးမှုဦးစီးဌာနတာဝန်ရှိသူတွေကVOAကိုပြောဆိုခဲ့ပါတယ်အတိပေးထုတ်ပြန်ဒီကိစ္စနဲ့ပတ်သက်ပြီးတော့အတိပေးထုတ်ပြန်ထားပါတယ်မလာ23ရက်နေ့လောက်မှာလဲရခိုင်ကမ်းရိုးတန်းမြောက်ပိုင်းကိုရောက်လာနိုင်တယ်လို့ခန့်မှန်းထားကြပါတယ်ဒါကြောင့်လေပြင်းတိုက်တာမိုးတဲထန်စွာရွာသွန်းတာတွေဖြစ်လာနိုင်တယ်လို့တတိပေးထားပါတယ်ဒီကိစ္စနဲ့ပတ
ဒီပြားနေရောင်ဟာပိုပြီးတော့အားကောင်းလာပြီးဆိုင်ကလုံးမုန်တိုင်းတွေဖြစ်လာနိုင်တယ်လို့မိုးလေဝသနဲ့ဇလာဗီရာညွှန်ကြားမှုဦးစီးဌာနကသတိပေးချက်ထုတ်ပြန်ထားပါတယ်ဆိုင်ကလုံးမုန်တိုင်းဖြစ်လာပြီးရခိုင်ကမ်းရိုးတန်းမြောက်ပိုင်းကိုမလ၂၁ရက်နောက်ပိုင်းဦးတည်သွားနိုင်တဲ့အခြေအနေရှိတယ်လို့မိုးဇလာညွှန်ကြားရေးမှုဦးလာထွန်းကဗီအိုကိုပြောပါတယ်
ဒီကနေ့ရောင်းမှာစကူနဲ့ဆယ်လောက်ပဲမှာဟိုမုန်တိုင်းရဲ့ဒီပြည့်ချင်းတော့ဖြစ်နိုင်တယ်။ဒီစက်တိလောက်မှာတော့အဲလိုမုန်တိုင်းပေါ့။ဒီလိုဖြစ်နိုင်တယ်။ဆက်မှားထားတာပေါ့။ဒုတိယကမရှိရတဲ့ကျွန်တော်တို့ဒီခိုင်ကန်ရန်ရောက်ပိုင်းနဲ့ဘင်္ဂလားဒေ့ရှ်ကျွန်တော်ဒီလိုအဲလိုခံမှန်းတာပြီးတော့ဒီနေ့ကနေ့ရောင်းချင်းဒီမှာခံမှားလား
ကပလီပင်လေပင်နဲ့ညီကိုပါကျွန်းစုဘက်ကနေမြောက်ဖက်အနောက်မြောက်ဖက်ကိုဥတီရွှေလျားလာမဲ့မုန်တိုင်းဟာမလ၂၃ရက်နေ့လောက်မှာဘင်္ဂလားဒေ့ရှ်နဲ့ရခိုင်ကမ်းရိုးတန်းမြောက်ပိုင်းဘက်ကိုရောက်နိုင်နေဆိုတဲ့မိုးစလာရဲ့ခန့်မှန်းချက်ကိုဌာနအင်တာနက်ဆာမျက်နှာမှာလည်းထုတ်ပြန်ထားပါတယ်။ရခိုင်ကမ်းရိုးတန်းမြောက်ပိုင်းကိုဆိုင်ကလုံးမုန်တိုင်းဝင်ရောက်နိုင်ခြေရှိနေတာကြောင့်မ ဒီနေ့ကျရတယ်ပူနေနေပြင်းနေတယ်ဒါကပြတော့ဒီနေ့ပြင်းဒီမြန်မာမှုကြောင့်ဒီဝန်ကြီးများနေပါမြန်မာဒီကွန်ဗက်တက်တက်ဆိုတာနော်ပူပြန်တက်တက်အဲ့ဒါတွေကြောင့်ဒီနေ့တိုက်တာတွေဟိုတိချုံတာတွေလို့ဒီကံကရတာဒါကတော့စံကလုံးမုံတိုင်းမဖြစ်ခင်နိုင်ငံတော်ဝန်သတိထားမယ်အချက်ဖြစ်ပြီး မုန်တိုင်းဖြစ်ပေါ်လာချိန်မှာတော့မြဝကျွန်းပေါ်ရခိုင်ကမ်းရိုးတန်းချင်းပြည်နယ်မြမပြည်အလဲပိုင်းဒေသနဲ့ကန်နီကန်ဝေးပင်လယ်ပြင်မှာမိုးသက်လေပြင်းကျနိုင်မယ်လို့ခန့်မှန်းထားပါတယ်။ဘင်္ဂလားပင်လယ်မှာဖြစ်ပေါ်တဲ့ဆိုင်ကလုန်းမုန်တိုင်းဟာပုံမှန်အားဖြင့်မိုးဦးလေဦးကာလ
AB ဆိုစတဲ့ထူးကဲပြင်းထန်တဲ့ရာသီဥတုအခြေအနေဖြစ်သတ်မှတ်ထားသလိုဒီဖြစ်စဉ်ဟာ2019ခုနှစ်ဩဂုတ်လကနေ2021ခုနှစ်မတ်လအထိကြုံတွေ့ရနိုင်တယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ။ဗီဒီယိုအမေရိကန်တန်ရဲ့ရုပ်သံတွေဗီဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စု၊ဝါရှင်တန်မြို့တော်ကနေဒါရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရူဖမ်းယူမှုနဲ့လိုင်းတို internet seminar ကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာပေမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်တံတဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။ VOA ရဲ့တောက်ကြနေမနေ့ပတ်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အပတ်စဉ်ကာလတွေကိုမထုတ်လွှင့်မီကျွန်တော်တို့သတင်းပေးပို့ချက်သတင်းဆောင်ပါတပုတ်ကိုထပ်မံထုတ်လွှင့်မအောင်ပဲဒီအကြောင်းအရာကတော့ယူကရိန်းဘက်နဲ့ဆိုင်တဲ့အကြောင်းအရာတစ်ခုဖြစ်ပါတယ်။ယူကရိန်းရဲ့ကျူးကျော်မှုကိုယူကရိန်းနိုင်ငံသားတွေကပုံစံမျိုးစုံနဲ့ခုခံနေကြတာတွေ့ရပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းဒုံဆက်ဒေသမှာဆိုလို့ရှိရင်ရုရှားတပ်တွေကိုတိုက်ခိုက်နေကြတဲ့ယူကရိန်းစစ်သားတွေအတွက်ထောက်ပံ့ကူညီရေးလှုံ့ဆော်ပေးနေကြတဲ့ Akuni Pira Niyama, Deda Ganiha, Mimi the Wane at two, Mimi the Wane, Mimi Vani, Layao, Kuni Losanari, Shibare, Di Jayana Padabiro, Raru Slavo Chan, Yet Drin Samago, Kokimon Suminga, Piopia Pibalime.
Donya Deda Kramatos Muga, Mimi the Wane, Layao be Akuni Beja, Duweha, Russia Chucho Mugo, Kuka Nijare, Ukraine Sadari at two.
လိုအပ်တဲ့အတုံးဆောင်တွေကိုအချိန်ကျလှုပ်ဆောင်ပေးနေကြပါတယ်သူတို့ဟာအဓိကအဖြစ်လက်ချုပ်စစ်တုံးပစ္စည်းတွေစစ်တုံးအရာတွေနဲ့ပုံဖြတ်ပိုက်ကွန်တွေကိုချုပ်လုပ်ပေးနေကြပါတယ်ဒါနဲ့ပတ်သက်ပြီးအဲ့ဒီမှာအပြိုရန်လာလုပ်ပေးနေတဲ့
ဒါပေမဲ့ကျမတို့လက်ချုပ်ပိုက်ကွန်တွေကတော့နန်းစစ်စတမက်တစ်ဖက်ရှင်လက်ယုံကစနစ်တကျလုပ်ထားတာတွေနဲ့ပုံစံချင်းမတူတဲ့အတွက်ထောက်လန်းဖို့မလွယ်ပါဘူးကရမတ်တော့စ်မြို့ကဒေသခံတွေဟာယူကရိန်းစစ်သားတွေအတွက်ပုံဖြတ်ဖို့ပိုက်ကွန်တွေကိုနှစ်ထောက်တစ်ဆယ့်လေးခုနှစ်ကတည်းကရက်လုပ်ပေးနေကြတာဖြစ်ပါတယ် လုံခဲ့တဲ့ရှစ်နှစ်တုန်းကရုရှားလိုလာတဲ့ကွဲထွက်ရေးသမားတွေကဒွန်ညက်ဒေသကိုထိန်းချုပ်လိုက်ပြီးတဲ့နောက်သူတို့ရဲ့တူကဲသားဖော်ဗစ်ထရီလို့အမည်ပေးထားတဲ့အဲ့ဒီလိုအကူအညီပေးတဲ့နေရာလေးဟာလည်းရုရှားတပ်တွေကျူးကျော်လာတဲ့အချိန်မှာတော့ဆက်လက်လုပ်ကိုင်မှုအကျတဲရှိလာပါတော့တယ်အရင်ကဆိုရင်ပုံဖြတ်ဖုံးကွယ်တဲ့ပိုက်ကွန်တွေထုတ်လုပ်ဖို့အများကြီးမလိုအပ်ပေမဲ့ရုရှားတပ်တွေ lo shin pya ba de
sit ka mo se project ni
pai ko lu ku ko she dan ma ta ne a thi chang tong nai ba de da ba mai ta chu a pai ni ko a sa tho wo lo at ma phit pi da mi mi san na ne la yau lou kai pi ya de a lou phit ba de
a khu lo niya myo ko ni sin lu tong da sin law la ku ja ba de a lou lou ya mae tu de ko a pwae twi shin shin lin lin kwe tha ba de တချို့ကအဝတ်တွေကိုရဲလုပ်ပေးရပါတယ်တချို့ကပုံဖြက်ဖုံးကွယ်ရတဲ့ပိုက်ကုံတွေကိုလုပ်ပေးရပါတယ်ကျန်တဲ့သူတွေကတော့ထုတ်လုပ်ပြီးသားအချောတွေတွေကိုယူကိန်းစစ်သားတွေစီအမြန်ပို့ပေးရပါတယ်အရင်တုန်းကဖေဖော်ဝါရီလ24ရက်နေ့အထိလုံးပေါ်ကင်ဘက်အချင်းချင်းစက်ချုပ်တင်ပေးပြီးခစ်တဲ့ဒီဇိုင်းအဝတ်ထည်တွေကိုချုပ်လုပ်ခဲ့ကြပါတယ်အခုတော့အဲ့ဒီလိုမဟုတ်ပဲစစ်သားတွေအတွက်တော်ရင်အိယာတွေကိုချုပ်ပေးနေရပါတယ်အဲ့ဒီမှာပူရဲဒါရိုက်တာတူဖြစ်တဲ့အိုလန်နာကိုချာရော့ကလည်းအခုလိုရှင်းပြပါဗျာ
Janahal Nepotrebe, Akusoyen Capra, Terry Net Cholo Taraja, Siton Dorin Eyariha, Tatam Tata, Epo, Sindin, Pinibari. Now Jobo Eduy, Eden Kane, Yenane, Council Trigule, Chimaru Cholo Nijababi.
Kramatos Yodu Nudariga, Luate, Terry Nepia Sirigo, Tauban Jabare. ဒါပြင်အလူရှင်တွေကလည်းဒီလုပ်ငန်းဆက်လက်လုပ်ကံဖို့အတွက်ငွေကြေးအကူအညီတွေကူညီကြပါတယ်ခင်ဗျာ
ဒါကတော့ယူကရိန်းခုခံစစ်အတွင်းပြည်သူတွေရဲ့ကူညီဆောင်ရွက်မှုနဲ့ပတ်သက်ပြီးတော့ကိုခင်မောင်ဆိုပြင်ပြောပြသွားတာပါ VOA ရဲ့တောက်ကြနေမနေ့ဘက်တန်လွင်စီစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်မကြာမီပဲအပတ်စဉ်ကဏ္ဍတွေကိုနောက်တော့တင်ပြပါတော့မယ်
VOA American တန်ရုပ်တန်တဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့တိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web link ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါ့ပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamisechannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamis ဖြစ်ပါတယ်။ အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabermis ဖြစ်ပါတယ်။ VOA American တန်ရုပ်တံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။VOA American အတန်ရဲ့တောက်ကြနေမနေ့ပဲအတန်လွှင့်အစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ49 kHz 6353ညလိုင်းလမီတာ190 kHz 1505တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်။ဆက်လက်ပြီးတော့ကျွန်တော်တို့ဘတ်စင်ကန္တာတွေဖြစ်တဲ့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုဝင်းမင်းတင်ဆက်တဲ့ကျမရဲ့အစီအစဉ်ဒါပြင်တိုင်းရင်သတင်းလောအစီအစဉ်တွေကိုစက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါရခင်ဗျာအခုပထမအဆုံးအနေနဲ့ကတော့ဦးအောင်ခင်တင်ဆက်တဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုတင်ပြပေးကြမှာတယ်လက်နက်ကင်ဒေါ်လာရေးထဲမှာအင်အားတောင်တင်းရေးလဲပါဝင်ပါတယ်ဒါကြောင့်တိုင်းရင်သားလက်နက်ကင်တပ်ဖွဲ့တွေကကိုနီကိုဟန်နဲ့ရန်ပုံငွေရှာကြပါတယ်ပြည်သူ့ကာကွယ်ရေးတပ် PDF ကိုတော့ပြည်သူတွေကထောက်ပြန်ကြပါတယ်ဒီအကြောင်းတွေကိုဦးအောင်ခင်ကရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားတာကိုနားတော်တာရှင်ပါခင်ဗျာ
စေအာနာသိမှုစန့်ကျင်တဲ့ပြည်စုခုခါစဉ်တဲ့အတူပြည်စုကာကွယ်ရေးတပ်တွေပေါက်ဖွားလာပါတယ်ပြည်စုတပ်ဖွဲ့ရပ်တည်နိုင်ဖို့ရန်ပုံငွေလိုအပ်တဲ့အတွက်ပြည်တွင်းပြည်ပမှာရန်ပုံငွေရှာတဲ့လှုပ်ရှားမှုတွေပေါ်ထွက်လာပါတယ်CDM အာနာပီဇာရေးလှုပ်ရှားမှုမှာပါဝင်သူတွေနဲ့စစ်ဘေးရှောင်ဒုက္ခသည်တွေအတွက်လည်းရံမငွေရှာကြရပါတယ်။နိုင်ငံခြားရောက်မြန်မာပြည်သားတွေဟာနှီးမျိုးစုံနဲ့ရံမငွေရှာကြပါတယ်။ဒါပေမဲ့အချိန်တိုအတွင်းအများအပြားပေါ်ထွက်လာတဲ့ပြည်သူကာဝေးတက်အားလုံးကိုလက်နက်ပစ္စည်းအလုံးအလောက်ပေးနိုင်ဖို့ခက်ခဲနေစေဖြစ်ပါတယ်။စကိုင်းတိုင်းကလေးမျိုးနဲ့ချင်းပြည်နယ်မှာခုခါစစ်ဆင်နွှဲနေတဲ့ဇွန်ဘီပြည်သူကာဝေးတက်ဇွန်ဘီ PDF ကိုအမျိုးသားညီညွတ်ရေးအစိုးရ NUG ကထောက်ပံ့ငွေသိန်း220တတိယအကြိမ်လူရန်းကြောင်းဇွန်ဘီ PDF ကဖေဖော်ဝါရီလ12ရက်နေ့ကကြေညာပါတယ်။ဒါလို့ပြည်သူလူထုနဲ့ပြည်သူအစိုးရကလက်နက်ကင်တပ်ဖွဲ့ကိုထောက်ပံ့တာမျိုးအရင်ကမကြဘူးပါဘူး။တိုင်းရင်းသားတပ်ဖွဲ့တွေဟာမိမိတို့ဖာသာမိမိတို့ရံမုံဝင်ရှာပြီးလက်နက်ကင်တော်လှန်ရေးဆင်နွှဲနေကြတာဖြစ်ပါတယ်။မူရစ်စေကြောင်းမြက်ကြောက်စိမ့်နဲ့ဆက်ကြီးကောက်ခါမှုတွေဟာရံမုံဝင်ရတဲ့ရင်းမြစ်တွေဖြစ်ပါလေ
။ကကြင်တပ်ဖွဲ့တွေဟာကြောက်စိမ့်ကြောင်းမြက်နဲ့အခြားတယံဇာတာတွေတရုတ်နိုင်ငံကိုရောင်းပြီးရံမုံဝင်ရှာလာတာနှစ်ပေါင်းအတော်ကြာနေပါပြီ။ဒီလိုရောင်းစားစရာတယံဇာတာမရှိတဲ့ရှမ်းပြည်နယ်မှာတော့လက်နက်ကင်တွေရဲ့ရံမုံဝင်ဟာမူရစ်စေဝါဖြစ်ပါတယ်။ကိုကန့်ဝမိုင်းလာတပ်ဖွဲ့တွေဟာမူရစ်စေကရတဲ့ရံမုံဝင်ကြောင့်ရှင်တန်ကြီးထွားလာကြတာဖြစ်ပါတယ်။စေဆူရတွေဖွဲ့စည်းထားတဲ့ကာကွယ်ရေးအမိခံပြည်သူစစ်ဟာဝိရစီကနေရံပုံငွေရှာခွင့်ရတာသူတွေဖြစ်ပါတယ်။မဆလာခင်မှာကာကွယ်ရေးတပ်ဖွဲ့ကိုဘိန်းထုတ်ခွင့်ပေးထားတယ်လို့အခုခင်မှာလည်းပြည်သူစစ်ကလုပ်ခွင့်ရနေပါတယ်။အာနာဒီဆောက်ရမှာဘိန်းမောင်ကိုပြည်သူစစ်ဟာအရေးပါလာပါတယ်။တချို့ဆိုရင်ကျန်းဖို့ပါတီဝင်လွတ်တော်ကိုယ်စားလှယ်တွေတောင်ဖြစ်လာကြပါတယ
်။ပြည်သူလွတ်မြောက်ရေးတပ်အတွက်နိုင်ငံခြားရောက်ပြည်သူတွေကရံပုံငွေရှာပေးတဲ့နေရာမှာတိရိလင်္ကာဟာထင်ရှားပါတယ်1983က2009အထိ26နှစ်ကြာဖြစ်ပွားတဲ့တမန်လွတ်လပ်ရေးစစ်ပွဲမှာတမန်ပျောက်ကြားကိုနိုင်ငံခြားရောက်တမန်တွေကနှစ်စဉ်ဒေါ်လာတန်း200လောက်ရံပုံငွေထောက်ပံ့နိုင်ခဲ့ပါတယ်တမန်ပျောက်ကြားအရင်နေသွားတဲ့2009ခုနှစ်မှာနိုင်ငံခြားရောက်တမန်ဦးရေဟာတစ်လမ်းလောက်သာရှိပါတယ်တမန်တပ်ဖွဲ့ကိုအမေရိကန်နဲ့ကနေဒါအစိုးရတွေကအကြမ်းဖက်အုပ်စုအဖြစ်သတ်မှတ်လိုက်တဲ့နောက်ပိုင်းမှာနိုင်ငံခြားတမန်ရံမုံငွေလှူရှားမှုလေအချိန်ပြေသွားပါတော့တယ်။ဒါပေမဲ့လက်နက်ကင်လှူရှားမှုပြီးဆုံးသွားတာတောင်တမန်လူမှုရေးလုပ်ငန်းတွေကိုဆက်လုပ်ဖို့ရံမုံငွေထောက်ပံ့လို့သူတွေနိုင်ငံခြားမှာအများကြီးရှိနေပါသေးတယ်
။မြန်မာပြည်မှာတော့ဒေသခံခေါင်းဆောင်စစ်ဘိုပြည်သူစစ်တိုင်းသားလက်နက်ကင်နဲ့တရုတ်လုပ်ငန်းရှင်စတဲ့ပုဂ္ဂိုလ်တွေဟာမူရစီစီကွက်မှာရံပုံငွေရှာကြပါတယ်စစ်ကောင်းဆောင်တွေအာနာတီမြဲကြီးကိုပံပိုးကူညီတဲ့မူရစီမောင်ကဟာစစ်တပ်ရဲ့မဟာမိတ်ဖြစ်လာပါတယ်စစ်တပ်ရဲ့ပါတီရံပုံငွေရှာရမှာလဲဘိန်းမောင်ကဟာတဒတ်တအားပါဝင်နေပါတယ် စေအုပ်စုနဲ့အစဉ်ပြေတဲ့မူရစေလုပ်ငန်းရှင်တွေဈေးကွက်စီးပွားရေးမှာအခိုင်အမာနေရာယူထားကြပြီးတဖြည်းဖြည်းနဲ့နိုင်ငံသားကပါအတိအမှတ်ပြုရတဲ့အဖြစ်ကိုရောက်လာပါတယ်။ဥပမာပြည်သူစစ်ခေါင်းဆောင်ဟောင်းကွယ်လွန်သူဘင်းမီရင်လော်စင်ဟန်ရဲ့သားဦးထွတ်မြင့်နိုင်ဟာအေရှာဝေါ်ကုမ္ပဏီပန်ရှင်ဖြစ်ပါတယ်။နေပြည်တော်တည်ဆောက်ရေးမှာလည်းပါဝင်ခဲ့သူဖြစ်ပါတယ
်။အစိုးရစီကအသုံးစရိတ်ရပြီးကိုပိုင်လုပ်ငန်းတွေရှိတဲ့စစ်တပ်မှာရန်ပုံငွေအများဆုံးရှိပါတယ်။ဒါကြောင့်စစ်တပ်ရန်ပုံငွေရှာတဲ့လုပ်ငန်းတွေကုန်ပစ္စည်းတွေကိုသပိတ်ပေါက်ဖို့လှုပ်ဆောင်နေကြတာဖြစ်ပါတယ်။စစ်ကောင်စီအာဏာသိမ်းပြီးနောက်ပေါ်ထွက်လာတဲ့လကိုင်းမကွေးနဲ့ချင်းပြည်နယ်ကပြည်သူ့ကာကွယ်ရေးတပ်တွေကိုဒေသခံတွေကရောNUG အစိုးရကရောတက်နိုင်သည်ရန်ပုံငွေထောက်ပံ့ကြပါတယ်။သူတို့ကိုတံပြန်မှုအတွက်စစ်ကောင်စီကပြူစောတိအမိကပြည်သူစစ်တွေဖွဲ့ပါတယ်။ကျန့်ဖို့ပါတီအားကောင်းရာအရမဖွဲ့တာမှုကျန့်ဖို့ပြည်သူစစ်ပါပဲ။ပြူစောတိရာစစ်ကောင်စီတက်ရဲ့ထောက်ပံ့ကြရတာမဟုတ်ပေမဲ့အခြားပြည်သူစစ်လိုပဲလွတ်ပြိုင်ခွင့်တွေရကြပါတယ်။ရွာသူရွာသားတွေကိုအကျန့်ဖက်ဖမ်းဆီးတပ်ဖြတ်ပြီးဥစ္စာပစ္စည်းလူရတာဟာပြူစောတိရဲ့ရံပုံငွေရှာနည်းဖြစ်ပါလေပြူစောတိကိုစစ်တင်နံပေးပြီးလက်နဲ့ထုတ်ပေးတာမို့လက်နဲ့မဲ့ကြေးရော်တွေကိုလူရက်ပြီးမိရှို့ဖြစ်စီနိုင်တာဖြစ်ပါလေစစ်ကောင်စီတပ်ကိုသတင်းပေးဒလန်လုပ်သူတွေဟာလက်နဲ့ကင်ပြီးပြည်သူလူထုကိုအကြမ်းဖက်လူရက်တိုက်ခိုက်တဲ့ပြူစောတိဖြစ်လာကြောင်းသတင်းမီဒီယာတွေမှာဖော်ပြကြပါလေခင်ဗျာ
ဦးအောင်ခင်ရေးသားပြီးဂုဏ်ညာဝဲအောင်နဲ့အတူတင်ဆက်တဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုနောက်တော့ဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ပုဒ်ဖြစ်တဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်ပါတော့မယ်ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ငွေအပူဒဏ်ကိုဘယ်လိုသတိပြုကာကွယ်မလဲဆိုတဲ့အကြောင်းလေးပြောထားပါတယ်မြန်မာနိုင်ငံမှာဒီနှစ်ထဲလျှက်စင်မီပြတ်တောက်မှုနဲ့ရေရှားပါမှုတွေပုံမကြုံနေရပါတယ်ဒီလိုအချိန်မှာပဲပူပြင်းတဲ့နေရာဒီဟာလဲဝင်ရောက်လာပြီးဖြစ်ပါတယ်ဒါကြောင့်ဒီနေ့အပူဒဏ်ပိုခံလာရနိုင်တယ်လို့ကျမရေးပညာရှင်တွေကကြိုတင်သတိပေးထားပါတယ်အပူဒဏ်တွေကိုဘယ်လိုခံနိုင်ခုခံကာကွယ်ရပါမလဲဘယ်လိုပြုစုဆောင်ရှောက်မှုတွေပေးရပါမလဲဒီအကြောင်းကလေးအထူးကုနဲ့စေတက္ကသိုလ်1ကလေးကျမရေးဌာနအငိမ့်စားဌာနမူပမောက်ကဒေါက်တာစောဝင်းကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်
ဟုတ်ကဲ့ပမခဒေါက်တာစောဝဲခင်ဗျာကျွန်တော်မြန်မာနိုင်ငံမှာအခုနေရာသီဝင်လာပြီပေါ့နော်အဲ့ဒီတော့ရာသီဓုကစပူလာပြီးတော့မီးပြတ်တာနဲ့ရေပြတ်နိုင်တာတချို့ကြုံတွေ့လာတဲ့အချိန်မှာအပူဒဏ်ကြောင့်ဆရာကြီးဒီဖြစ်နိုင်တဲ့အန္တရာယ်နဲ့ကာကွယ်ရေးကိုအဓိကပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီ
းဟုတ်ကဲ့ဟိုရာသီဓုပူလာတာနဲ့မျှတော့နေရာဒီမှာဖြစ်တတ်တဲ့ဒီအပူဒဏ်ကြောင့်ဖြစ်တဲ့ရောဂါတွေရှိပါတယ်ကျွန်တော်နိုင်ငံမှာလည်းအပူဒဏ်ကများတော့เนาะသူပြင်းတော့ဗမာပြည်လေပိုင်းတို့နေရာမျိုးဒီအပူပိုင်းဒေသဆိုတော့ပို့ပြီးတော့အပူချင်းကများတော့ပေါ့လေအဲဒီကြားထဲမှာမှအခုဆိုရင်တော့ဟိုမှာမီးပြတ်တာတွေပါရှိလို့ရှိရင်လည်းဒီဒါတော့တောရဒေသတွေမှာတော့အဲကွန်းတွေပါမသုံးနိုင်ပါဘူးဒါပေမဲ့မီးပြတ်တဲ့ကျတော့မြို့မှာပါအပူရာတွေရှိလာတော့ပေါ့နော်အဲလိုပြီးတော့ကျတော့ဒီလောင်စာစီခက်ခဲပါကြတာတွေပေါ့နော်အဲမီးပြတ်တော့လေရေရှားနိုင်တာပေါ့နော်အဲချက်တွေတော့ဒီပူရံကဖြစ်တဲ့အရာကနည်းနည်းပိုဆိုးနိုင်မှုတွေရှိတယ်လို့ကျွန်တော်တော့သံမြားဖြစ်တယ်ပေါ့နော်
ဟုတ်ကဲ့ဆရာဘလို့ပိုဆိုးလာနိုင်တာမျိုးလဲဆရာ
ရာသီဓုပူလာတာနဲ့အမြလူတွေမှာခံစားတတ်ရရပေါ့နော်ဒါလူကြီးတွေဖြစ်သလိုကလေးတွေကလည်းပိုပြီးတော့ဒီကာမိုရက်ဂူလေးရှင်းကိုခေါ်တဲ့အပူချိန်အတိုင်းကိုထိမိတာသူတို့ကပိုအားနေတာပေါ့အဲ့ကြတော့သူတို့ကတော့ပိုပြီးခံစားရတာပေါ့နော်အဲ့တော့အပူဒဏ်ကြောင့်ဖြစ်တဲ့ရောဂါတွေရှိပါတယ်ပထမတစ်ခုကတော့ပူရာများရင်လူရဲ့ခန္ဓာကိုယ်ဆိုတာအပဝင်းရှင်ပူတိုင်းလိုက်ပူလို့မရပါဘူးအဲ့ဒီပူတိုင်းလိုက်မပူပဲနဲ့ညာတော့ကျတော့ဒီလူရဲ့ခန္ဓာပုံမှန်ပူခြင်းကသိရင်ချသိမရှိဘူးနော်ဥမာ95နဲ့105ဒီလောက်ကြားမှာထိမ့်သိမ့်တာရပြီးတဲ့အေးသွားလည်းမရပြီးတဲ့ပူသွားလည်းမရအဲ့တော့ပူပဝင်းရှင်ပူလာရင်ခန္ဓာကိုယ်ကအဲ့ဒီပဝင်းရှင်ပူတဲ့အချိန်လိုက်မပူပဲနဲ့အေးအောင်လုပ်ရပါပူခြင်းကိုပြန်ပြီးတော့ချိန်ပြရတော့ပေါ့အဲ့ထိမ့်တဲ့အခါမှာအဓိကမက်ကနီဇင်ကတော့ချွေးထွက်တာပါပဲတော့ချွေးထွက်ခြင်းအပြင်ပါလိမ့်မယ်လို့ဆိုချွေးရအရေပေါ့နော်အရေကနေအငွေ့ဖြစ်ကိုပြောင်းပြီးတော့ခန္ဓာကိုယ်ကနေအငွေ့ပြန်သွားတယ်အဲ့ဒီခါကျတော့အရေကနေအငွေ့ဖြစ်ပြောင်းမှုအတွက်လိုတဲ့အပူပေါ့နော်ကိုယ်ကနေဆုတ်သွားတယ်အဲ့လိုဆုတ်သွားခြင်းအပြင် လူကအေးပြီးကြံခဲ့တယ်ပေါ့နော်အဲ့တော့ဆိုတော့ချွေးထွက်တယ်ဆိုတာကဟိုအလကားမဟုတ်ပေါ့နော်ခန္ဓာကိုယ်ရဲ့အပူချိန်ကိုအဲ့လိုထိန်းသိမ်းပေးတဲ့အဓိကလေလံတစ်ခုပါပဲအဲ့နောက်ကတော့ပေါင်ဝင်းညမှာလေတိုက်တယ်ဆိုတော့အဲ့လေကပူနေတဲ့ခန္ဓာကိုယ်ကအပူဆောက်ယူသွားတယ်ပေါ့နော်အဲ့လိုမျိုးတွေလည်းရှိပါအဲ့တော့လူရသည်မှာပူလာတာနဲ့မြချွေးတွေကထွက်လာမယ်ချွေးထွက်တာလည်းဒီအတိုင်းသာရှိတယ်ပေါ့နော်ချွေးထွက်ခြင်းအပြင်ခန္ဓာကိုယ်ကယင်တဲ့စားတတ်ပြီးဆုံးချုံတာပေါ့အဲ့တော့အဲ့တော့ကိုလုံလောက်အောင်မဖြစ်ပြနိုင်လို့ရှိရင်လူမှနုံးတာခွေတာဟိုမောပန်းသွားနေတာပေါ့နော်အဲ့လိုမျိုးတွေဖြစ်လာပါတယ်အဲ့တော့ကျွန်တော်ကတော့ heat exhaustion လို့ခေါ်ပါနော်အပူဒဏ်ကြောင့်နုံးခွေခြင်းလို့ခေါ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အပူဒဏ်ကြောင့်နုံးခွေခြင်းဖြစ်လာပြီဆိုရင်ဒါပထမအဆင့်ပါနော
်ဟုတ်ကဲ့ပါ
ဟုတ်ကဲ့လက္ခဏာတွေမှာဆရာကြီးဒီချွေးထွက်တာနဲ့နုံးခွေတာအပြင်တခြားရောကြိုသတိပြုနိုင်တာရှိလားဆရာ
ဒီချွေးထွက်တာတော့ထွက်တော့ထွက်တယ်ပေါ့နော်ထွက်ပြီးတော့နောက်ပိုင်းကျသူရမထနိုင်လို့ဆိုတော့ချွေးခမ်းသွားတော့ပေါ့အဲကျတော့အပူတန်ကြောင့်အပူတင်ကျက်ခြင်းပေါ့အဲ့ဒါလာလိမ့်အလုံးခွေခြင်းဖြစ်တော့လုံးခွေခြင်းဆိုတဲ့အတိုင်းပဲလူကအားလဲတယ်လုံးခွေတယ်ပေါ့နော်နှလုံးချင်းမကန်ခြင်းဖြစ်တယ်ပြီးတော့ဒီမှာသေးပေါက်ခြင်းကြတယ်ဒါတွေဖြစ်နေတယ်ပေါ့ဗျာအဲတော့အဲ့ဒီကမှာတော့ကျွန်တော်ကပြန်ပြီးတော့ဖြည့်တင်ပြရပါတယ်အဓိကတော့ရေနဲ့စားတတ်ပေါ့နော်ဆိုတော့ရေနဲ့ဟိုဓာတ်ဆိုင်တောက်မှမဟုတ်ပါဘူးခမင်းရေစားကတ်တော့လည်းရတယ်စားမျိုးစားကတ်တော့လည်းရတယ်အချိုရေစားကတ်တော့လည်းရတယ်ပေါ့နော်အဲ့လိုဒီတဲ့နဲ့စားတက်ကိုပြန်လဲပြီးတော့ဖြည့်တင်ပြရပါအဲ့လိုဖြည့်တင်ပြီးတော့ဒီအကူတန်းကြောင့်နှုတ်ခွေခြင်းကိုလည်းတက်တာပြင်နိုင်တယ်ပေါ့နော်အခုသင်္ဍာရီကနေပူထဲမှာလိုပါတဲ့လူတွေတိုက်ခန်းနေပါလိမ့်ပူတဲ့နေရာမှာနေရတဲ့လူတွေကပိုဖြစ်တာပေါ့နော
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာဆရာကုဏကပြောတယ်နောက်တစ်ဆင့်ပေါ့နော်ဒီချွေးထွက်တာနည်းလာပြီးတော့ဟုတ်ကဲ့
နောက်ဒီတဲ့တက်လာရင်တော့အပူတန်းကြောင့်စားနာခြင်းပေါ့နော်ကျွန်တော်ကဒီ type ပဲဒီလိုခေါ်ပါတယ်အပူတန်းကြောင့်ဖျားခြင်းဖြစ်လာလူကဒီလိုပူလာတာချိန်ကြာလာပြီးဆိုလို့ရှိရင်ချွေးရမထွက်နိုင်တော့ဘူးချွေးရလည်းခန်းသွားတယ်ပေါ့အဲ့လိုချွေးခန်းသွားလို့ရှိရင်ပဝင်းကြီးကပူလာလဲဘယ်တော့ပြောရဲပူခြင်းကိုပြန်ထိန်းပေးမယ်ချွေးရမထွက်တော့ဘူးဆိုရင်ပဝင်းကြီးကပူတော့ကိုကပူလာပါဒါကိုအပူတန်းကြောင့်ပူချိန်ကြီးခြင်းပေါ့နော်ဒီ type ပဲဆီရလို့ခေါ်တယ်အဲ့တော့အဲ့ဒါကကြောင့်လဲကျန်တဲ့အဖျားတွေနဲ့သတ်မှားနိုင်တယ်ပေါ့နော်သူလာမှာယောဂပုံဝင်လို့ပဲဖြားတာလားသာသီချောင်းတို့အာဒီရောက်ဖြစ်လို့ဖြားတာလားစသည်မှားတယ်မှာဒါမဲ့ဒေသပြန်ကြည့်တော့သူက6 6ကြီးနဲ့ဖြားနေတယ်ပေါ့နော်ဆိုတော့အပူဒဏ်ကဟိုပဝင်းကြီးရပုဒ်မရလူကအပူဝီဖြစ်နေတယ်ချွေးလည်းမထွက်ဘူးနော်အဲ့လိုမျိုးဒီပြင်အကြောင်းအရာတွေလည်းမရှိဘူးအဲ့လိုမျိုးဖြစ်ပါအဲ့လိုဖြစ်တဲ့ခါကျလို့ချက်တော့လည်းဟိုပိုးသားဆေးတွေပါလိပဲပေးနေတော့အကျိုးမရှိဘူးနော်အဲ့ဒါဆိုပူရင်အေးအောင်လုပ်ပေးရတော့ပေါ့နော်အေးတဲ့နေရာမှာထားပေးဒါပြီးကျလို့ချက်တော့ဟိုမင်းသွားတော့လည်းညနေကိုကြီးချိုးအဲတိတ်မပူခင်မှာချိုးတော့ချွေးထွက်လာရင်တုံးမပြင်းနဲ့ချွေးနဲ့အေးပစီပေါ့နော်အဲလိုမျိုးလုပ်ရပါကာကြလည်းမိပါရရဘယ်လိုဖြစ်လဲဆိုချွေးထွက်တိုင်းလိုက်တုံးနေပေါ့နော်ချွေးထွက်တိုင်းတုံးအင်ကြီးလေးလဲတဲ့ခါကျတော့လူချင်းနဲ့အနိမ့်တရားမရအောင်ဖြစ်တာပေါ့နော်အဲဒီကလေးမှာဆိုပူဖြစ်တာတွေ့ရတယ်ပေါ့နော်အဲတော့ဒါကအပူတန်ကြောင့်ရှားနာခြင်းပေါ့နော်အဲဒါ key type of plexia ဆိုတာဒုတိယအဆင့်ပ
ါဟုတ်ကဲ့ဆရာအဲတော့သူကဒီအရေးကောင်းတဲ့နေရာမျိုးကလည်းတစ်ဆယ်ခုနကဆရာပြောတဲ့ရေချိုးတာနဲ့တက်တာလာတဲ့နည်းသဘောရှိတာပါဆရာနော်
။ဟုတ်ပေါ့။ရေဘူးရအပြင်တော့ကျွန်တော်တို့ကပူရင်အေးအောင်လုပ်ပေးရမှာပေါ့က။ဒီမှာအေးအားသိပ်ပူရဆိုလို့ရှိရင်လေဝင်လွတ်တဲ့ကောင်းတဲ့နေရာမှာနေပေါ့နော်။တကယ်ရေကောင်းကောင်းရှိတဲ့နေရာမှာနေမယ်။အဲနေဒီပိုင်းမှာဆိုခရီးအောင်ကန်နေပေါ့ရှိတယ်ပေါ့က။အဲကွန်ဖွင့်နိုင်လို့တတ်နိုင်တော့လေအဲကွန်ဖွင့်တဲ့အခန်းထဲမှာနေပေါ့။အဲ့လိုမျိုးလုပ်လို့ရပါ။ဟောအေးအားဝတ်တာကောင်းတဲ့နေရာတော်ဒီပိုင်းမှာရေဝါဒပြပြင်းရအောင်မနေလို့ဆိုတော့အပူဒဏ်ခံနိုင်တာပေါ့နော်တို့တော့ဟိုဖျားကြီးကြောင်းကန်နေလဲအစာဦးကြီးကြီးမမဆိုရင်တော့ဟိုအေးတာပေါ့နော်အဲဒီလိုလုပ်လို့ရတယ်နောက်တစ်ခုကတော့ဒီခန္ဓာကိုယ်အေးစီဖို့တရေချိုးရမယ်ရေချိုးတဲ့ခါကျတော့တိတ်ကူတဲ့အချိန်မှာမချိုးပါနဲ့တိတ်ကူတဲ့အချိန်မှာချိုးတော့ဘာဖြစ်လဲဆိုတော့နေလည်းနေဘူးဆိုချွေးနေထွက်နေတယ်ခန္ဓာကိုယ်ရဲ့အပူချိန်ပြန်ထိန်းနေတယ်အဲဒီအချိန်မှာရေချိုးလိုက်တဲ့ခါကျတော့ထွက်နေတဲ့ချွေးလေးကိုအကုန်လုံးတုတ်ပြစ်သလိုဖြစ်သွားတော့အဲ့ကြတော့သူကအဲ့ဒါကိုရေချိုးပြီးတုတ်လိုက်တဲ့ခါဆိုလို့ရှိရင်တော့6 6ကြီးနဲ့အကြာကြီးပူသွားမှာပေါ့နော်အဲ့ဒါမျိုးဖြစ်သွားတယ်အဲ့ကြတော့တက်တာတွေပဲဒီဖြစ်တတ်တယ်ပေါ့နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်တဲ့ကျောင်းမကြီးအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါအပူတန်တွေကိုဘယ်လိုခုခံကာကွယ်ကြမလဲဆိုတာကိုတင်ပြပေးသွားတာဖြစ်ပါတယ်အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ပုဒ်ကိုတင်ပြပါအောင်မယ်ဖီဗာဝိုင်းတော်သားတွေတင်ဆက်တဲ့တိုင်းရင်သတင်းလောအစီအစဉ်ကိုနားတော်တာဆင်နိုင်ပါပြီခင်ဗျာ
သ
စဉ်တင်ဆက်သွားမယ်။တန်ရင်တည်လွာကကျူဆူပါတယ်။မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမအမီပါ။နေဆက်ဒေသတိုင်းလားတည်ထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်လွာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်ဖားပုံမြို့နယ်မဲဝိုင်းဒေတာ KNL နဲ့တိုက်ပွဲမှာစစ်ကောင်စီတပ်ဖွဲ့ဝင်အများပြားဖမ်းဆီးခံခဲ့ရပါတယ်။ချင်းပြည်နယ်မတူပင်မြို့နယ်မှာစစ်ကောင်စီတပ်ဖွဲ့နဲ့ချင်းပူပေါင်းကောက်ွယ်ရေးတပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေတယ်ဆိုတာနဲ့လာမယ့်ဧပြီလကစပြီးတော့ခီးသွွားပြည်သူတွေကိုနိုင်ငံသားစီစီရေးကပ်ပြားတွေစစ်ဆေးသွားမယ့်အကြောင်းတွေကိုကြားကြရမှာပါ။
ကျမကနန်းဟောင်းမရှင်တရင်တွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်ဖားပုံမြို့နယ်မဲဝိုင်းဒေသမှာရှိတဲ့စစ်ကောင်စီတပ်ရင်းတစ်ခုကိုပြီးခဲ့တဲ့မတ်လ17ရက်နေ့က KNLA တပ်မဟာ9ကဝင်ရောက်တိုက်ခိုက်ရမှာစစ်ကောင်စီတပ်ဖွဲ့ဝင်29ဦးအရှင်ဖမ်းမိပြီးလက်နက်ခဲယံအမြောက်များလည်းတင်းစီဖမ်းဆီးရမိတယ်လို့ KNU မူဒရော့ခရိုင်သတင်းစင်မှာထုတ်ပြန်ထားပါတယ်။အဲ့ဒီစစ်ကောင်စီတပ်ဟာခလာရ9ခွန်တပ်ရင်းဖြစ်ပြီးရိတ်ခါတားထုတ်ပြီးအပြန်လမ်းမှာ KNLA တပ်မဟာ9ဖက်ကကြားဖြတ်တိုက်ခိုက်တာလည်းဖြစ်ပါတယ်။ဒါအပြင်စစ်ကောင်စီတပ်ဖက်က3ဦးတေဆုံးသွားတဲ့အပြင်12ဦးလည်းထိခိုက်ဒဏ်ရာရရှိသွားတယ်လို့ KNU ဖက်ကပြောပါတယ်စစ်ကောင်စီတပ်သားအမြောက်များဖမ်းဆီးခံရတဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးစစ်ကောင်စီဖက်ကထုတ်ပြန်တာမတွေ့ရသေးပါဘူးခလာရ9ခွန်တိုက်ရင်ဟာကော့ကရိတ်မြို့အခြေစိုက်တိုက်ရင်ဖြစ်ပါတယ်
ချင်းပြည်နယ်တောင်ပိုင်းမတူပင်မြို့နယ်စစ်ကောင်စီတပ်ဖွဲ့နဲ့ချင်းကာကွယ်ရေးတပ်ဖွဲ့အကြားဖြစ်ပွားတဲ့3ရက်တာတိုက်ပွဲတွင်းမှာစစ်ကောင်စီဘက်ကအနည်းဆုံး10ဦးသေဆုံးပြီးပူးပေါင်းတပ်ဖွဲ့က9ဦးကျဆုံးခဲ့တယ်လို့ CDF ဖွဲ့ကပြောပါတယ်မတူပင်မြို့နယ်လိုင်လျန်းပြည်မြို့ကနေမတူပင်ပလက်ဝါကားလမ်းပေါ်မှာရှိတဲ့ထေပွေ့တပ်စခန်းကိုချီတက်လာတဲ့စစ်ရင်အပြား50လောက်ရှိတဲ့စစ်ကောင်စီတပ်ဖွဲ့ကိုချင်းမျိုးသားတပ်မတော် CNA ချင်းကာကွယ်ရေးတပ်ဖွဲ့ CDF မတူပင်နဲ့ CDF ပလက်ဝါပူးပေါင်းတပ်ဖွဲ့တို့ကမဆလစနီကစားပြီး24ရက်နေ့ထိကြားဖြတ်ချုံခိုတိုက်ခိုက်ခဲ့တာလို့ CDF ပလက်ဝပြန်ကြားရေးတာဝန်ခံကပြောပါတယ်မတ်လ23ရက်နေ့ကတနေကုန်နီးပါတိုက်ပွဲပြင်းထန်ခဲ့ပြီးအဲ့ဒီတိုက်ပွဲမှာစစ်ကောင်စီဘက်ကအနည်းဆုံး9ဦးလောက်သေဆုံးခဲ့ပြီးတော့ချင်းပူပေါင်းကာကွယ်ရေးတပ်ဖွဲ့ဘက်ကရဲပေါ်9ဦးကျဆုံးခဲ့ပါတယ်ချင်းပြည်နယ်မှာဒီရက်ပိုင်းတွင်စစ်ကောင်စီတပ်နဲ့ချင်းပူပေါင်းကာကွယ်ရေးတပ်ဖွဲ့အကြားတိုက်ပွဲဖြစ်ပွားမှုပုံမှုပြင်းထန်လာနေပါတယ်
ရှမ်းပြည်တောင်ပိုင်းရောက်ကရင်ပြည်ကစစ်ရှောင်တွေဟာအခုလိုနေရာဒီဝင်လာချိန်မှာတောက်သုံးကြီးအတွက်အခက်အခဲဖြစ်နေပါတယ်။အာဏာသိမ်းစစ်တပ်နဲ့လူထုကာကွယ်ရေးတပ် BDF ကြားတိုက်ပွဲတွေကြောင့်ကရင်ပြည်လွယ်ကော်တီမော့ဆိုးနဲ့ရှမ်းကယားနယ်စပ်ဖဲခုံမိုးပြဲကလာတဲ့စစ်ရှောင်ထောင်ကနန်းဟာလက်ရှိစီဆိုင်ပင်လောင်အင်းလေးဒေသတွေမှာစစ်ပေးခုံလုံးနေကြရပါတယ်။မြို့ပေါ်ရှိနီးစရာဆွေမျိုးအိမ်တွေမှာခုံလုံးနေသူတွေလည်းလက်ရှိတောက်သုံးကြီးအခက်အခဲကြောင့်နှစ်ချောင်းနဲ့နီးတဲ့ကျေးလက်တွေစီကိုထပ်မံထွက်ပြေးခေလုံနေရပါတယ်တောင်ကြီးကလောတွေလိုမြို့ကြီးမှာတော့တောက်ရည်တဘူး900ကျပ်သုံးရည်ထော်လကြီးတစီ9000ကျပ်အထိပေးဆောင်နေရတာဖြစ်တာကြောင့်စစ်ဆောင်တွေအတွက်တောက်သုံးရည်ကူညီမှုလိုအပ်နေတယ်လို့စစ်ဆောင်ကူညီမှုပေးနေတဲ့အဖွဲ့ကလူငယ်တွေကပြောပါတယ်
ရခိုင်မြစ်တွေမြို့မှာနေနေဖြည့်ဆည်းခံရတဲ့တွေအတွက်လူသားချင်းစာနာမှုအကူအညီတွေဆောင်ရွက်ပေးဖို့ရခိုင်ပြည်လူမျိုးရေးပါတီ ARP ကပြည်နယ်ကောင်စီကိုမတ်လ14ရက်နေ့ကစာရေးတောင်းဆိုလိုက်တာဖြစ်ပါတယ်အစိုးရရဲ့စီမံကိန်းကြောင်းဖြစ်စေဥပဒေကြောင်းအရာဖြစ်စေနေဖြည့်ဆည်းခံရတဲ့တွေအတွက်စာနာရိတ်ခံနဲ့စေဝါတွေထောက်ပံ့ပေးဖို့အပါအဝင်ဖေရှားခံရတဲ့မိသားစုတွေအတွက်ကောင်းမွန်တဲ့အစီအမံတွေဆောင်ရွက်ပေးဖို့ပြည်နယ်အစိုးရကိုတိုက်တွန်းထားပါတယ်မတ်လ10ရက်နေ့နဲ့ပိုင်းကအာကျိတ်တော်ကုန်းတုတ်တမြေနေရာမှာရောက်နေထိုင်တဲ့နေနေရခန့်ကိုစစ်ကောင်စီကဖယ်ရှားခဲ့တယ်လို့ဝေတာလီအက္ဆာကွင်းကြီးမှာနေတရာခန့်ကိုလည်းရထားလမ်းဧရိယာနဲ့မလွတ်လို့ဆိုပြီးမတ်လ9ရက်နေ့ကဖယ်ရှားခဲ့တာပါနေတွေကိုအခုလိုဖယ်ရှားလိုက်တဲ့အတွက်လူပေါင်းတစ်ထောင်ကျော်ဟာအခုအခါနေစရာမြေနေရာမရှိတော့ပဲအခက်ခဲတွေနဲ့ရင်ဆိုင်နေကြပြီးလက်တလို့သူတို့စားဝတ်နေရေးကိုအရက်ဖက်ဖွဲ့စည်းတွေကကူညီထားကြတယ်လို့စစ်တွေမြုပ်ခံတွေကပြောပါတယ်
အာဏာရှင်စနစ်ပြတ်သုံးပြီးဖက်ဒရယ်ပြည်ထောင်စုနိုင်ငံတည်ဆောက်နိုင်ဖို့အပါအဝင်အချက်၅ချက်ကိုမွန်အမျိုးသမီးကွန်ရက်အဖွဲ့ကနေထုတ်ပြန်တောင်းဆိုထားပါတယ်။မတ်လ23ရက်နေ့မှာကြာရောက်တဲ့18ကြိမ်မြောက်မွန်အမျိုးသမီးနေ့အထိမ်းအမှတ်အနေနဲ့ထုတ်ပြန်ခဲ့တာပါ။တိုင်းရင်းသားတို့ရဲ့ဆန္ဒသဘောထားအတိုင်းဖက်ဒရယ်စနစ်ရေးဆွဲသွားဖို့နဲ့တိုင်းရင်းသားအလုံးပါဝင်ဆွေးနွေးနိုင်ဖို့ဖန်ဆီးထားတဲ့နိုင်ငံရေးခေါင်းဆောင်တွေလွတ်ပေးဖို့လူအခွင့်အရေးချိုးဖောက်မှုတွေအမြန်ဆုံးရပ်တန့်ဖို့တောင်းဆိုထားတယ်လို့ဥဆောင်ကျင်းပရေးကော်မတီဝင်ရေး ကျွန်တော်တို့မြန်မာနိုင်ငံမှာအမျိုးသားညွန့်နယ်ကအမျိုးသားလွတ်တော်ရွေးချယ်ခံကိုယ်စားလှယ်ဟောင်းမိလဝီဟန်ကပြောပါတယ်။မော်အမျိုးသမီးကွန်ရက်အဖွဲ့မှမော်အမျိုးသမီးအဖွဲ့ MNEC မော်အမျိုးသားချမ်းမာရေးကော်မတီ MNHC စံပြလူထုအခြေပြုဖွံ့ဖြိုးရေးအဖွဲ့JCSDO ဒေါက်တာတော်မွန်လူငယ်အစည်းယုံ MYPO စတဲ့အဖွဲ့တွေပူးပေါင်းပါဝင်နေပါတယ်။မွန်ဘီရင်မကြီးရှင်သောပူရမွေးနေ့ဖြစ်တဲ့တပေါင်းလဆန်း12ရက်နေ့ကိုမော်အမျိုးသမီးများနေ့အဖြစ်သတ်မှတ်ခြင်းပါခဲ့ပါတယ်။
အခုတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါလာမယ့်ဧပြီလဆန်းကစပြီးပြည်သူတွေခီးသွားလာရမှာနိုင်ငံသားစီစီရေးကပ်ပြားနဲ့ပြသစစ်ဆေးခံဖို့လူဝင်မှုကြီးကြပ်ရေးဝင်ကြီးဌာနကနေထုတ်ပြန်ကြေညာခဲ့ပါတယ်။ဒီလိုမျိုးစစ်ဆေးတာဟာလုံခြုံရေးအရလာမယ့်ရွေးကောက်ပွဲစနစ်ကျရေးအတွက်စီစဉ်လှုပ်ဆောင်ရတာလို့သုံးသပ်မှုတွေလည်းရှိနေပါတယ်။
ပြည်သူများအနေနဲ့ခီးတွားလာရမှာလကောင်းတဲခုနေထိုင်ရမှာလကောင်းမိမိတို့နိုင်ငံသားကပ်ပြားကိုပြတ်တာဆောင်ရွက်သွားဖို့ဆိုပြီးလာမယ့်အေဗီလာတရနေ့ကနေစတင်ပြီးထောက်ခံစာအစားမိမိတို့မှတ်ပုံတင်ပြတ်တာစစ်ဆေးခံရမယ်လို့ပြီးခဲ့တဲ့မလ9ရက်နေ့ကစစ်ကောင်စီလာဝကဝန်ကြီးဌာနကထုတ်ပြန်ကြေညာခဲ့ပါတယ်။
မှတ်ပုံတင်စစ်ဆေးရတာဟာလုံခြုံရေးအရရွယ်ဆောင်ရတာဖြစ်နိုင်တယ်လို့မွန်ပြည်နယ်ဒုတိယလွှတ်တော်ဥက္ကဋ္ဌဟောင်းဒေါက်တာအောင်နိုင်ဦးကအခုလိုပြောပါတယ်။ကျွန်တော်အမည်ပြောရအောင်တော့တစ်ဖက်ကဟိုမှတ်ပုံတင်မရှိရင်လည်းသွားလာနေကြတဲ့အနေထားအရင်ရှိရတာကျွန်တော်အဲ့ဒီအတွက်လည်းသမီးရည်ပြောင်းလုံခြုံရေးအရရွယ်ရွယ်လောက်လာပါ
အသက်16နှစ်အထက်တွေကိုဥပဒေအရကိုင်ဆောင်တည်တဲ့ကမျိုးမျိုးထုတ်ပေးရတဲ့အတွက်ပန်းကင်းစီမံခြင်းနဲ့ကွင်းစင်းဆောင်ရွက်ပေးနေတာကြောင့်မှတ်ပုံတင်အစားထောက်ခံစာတွေပြသပြီးတော့ခရီးသွားလာတာကိုခွင့်ပြုတော့မှာမဟုတ်ဘူးလို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာအသက်17နှစ်ပြည့်ပြီးတူတိုင်းမှတ်ပုံတင်မရှိသူတွေလည်းရှိနေတဲ့အတွက်
ရွေးကောက်ပွဲတွေမှာမဲပေးတဲ့အခါပြဿနာရှိလာနိုင်တဲ့အတွက်ကြောင့်လာမယ့်ရွေးကောက်ပွဲစနစ်ကျရေးအတွက်ဒစိုက်တပိုင်းတက်ဆိုင်နိုင်ကြောင်းမြမနိုင်ငံရေးလေးလာသုံးသပ်သူဦးရဲထွန်းတည်ပေါ်ကဆိုပါတယ်။မဲပေးတဲ့အချိန်မှာဆန်းရှင်းနှစ်ပြည့်နိုင်ငံသားတိုင်းမဲပေးတဲ့အချိန်မှာအဲ့ဒါပြဿနာတက်တော့အခုနှစ်ထောင်နှစ်ဆယ်မှာကျတော့အဲ့ဒီမှတ်ပုံတွေမရှိဘဲနဲ့မဲပေးတဲ့လူတ
ဒါပေမဲ့တက်ဆိုင်ရာစစ်ကောင်စီအာဏာပိုင်တွေအနေနဲ့စနစ်တကျလောက်ဆောင်ဖို့လိုတယ်လို့လည်းဦးရထွန်းကပြောပါတယ်။လက်ရှိအာဆီယံနိုင်ငံတွေမှာဆိုရင်တက်ဆိုင်ရာနိုင်ငံသားမှာပုံတင်နေကိုစမကတ်တွေနဲ့တင်းတင်းကြပ်ကြပ်အသုံးပြုနေတာဆယ်စုနှစ်နဲ့ချီကြာပြီးဖြစ်ပေမဲ့မြန်မာနိုင်ငံတစ်ခုမှာပဲအလွန်ခေနောက်ကြတဲ့ကတ်ထူစာရွက်တွေကိုအသုံးပြုနေတာကိုတွေ့မြင်နေရပါတယ်ရှင်။ ဆက်ပြီးတော့စစ်ကောင်စီလက်အောက်မှာကျင်းပမဲ့တက္ကသိုလ်ဝင်စာမွေးပွဲကိုလာမယ့်မတ်လ31ရက်နေ့မှာစတင်ကျင်းပတော့မှာဖြစ်ပြီးစစ်ကောင်စီတပ်နဲ့ချင်းကောက်ွယ်ရေးတပ်ဖွဲ့တွေအကြားစစ်ရေးပြင်းထန်နေတဲ့ချင်းပြည်နယ်မှာတော့တက္ကသိုလ်ဝင်စာမွေးပွဲကိုဖြေဆိုမဲ့ចောင်းသားចောင်းသူဦးရေဟာအရင်နှစ်တွေထက်စာရင်အတော်လေးကိုညှော်နေသွားပါတယ်။ဘာကြောင့်ခုလိုမျိုးညှော်နေသွားရတာပါလဲ။အចောင်းစ
ဒီနေ့ထိချင်းပါကြမှာဖြစ်ပြီးချခင်နှစ်တွေကတက္ကသိုလ်ဝင်စာမျိုးပွဲဖြစ်စုသူတပေါင်းကျော်အများရှိတဲ့ချင်းပြည်နယ်မှာဒီနှစ်ကျတော့ចောင်းသားចောင်းသူ3200ခန့်ကသာဖြစ်စုကြမှာပါမြို့နယ်ကိုမြို့နယ်ရှိတဲ့ချင်းပြည်နယ်မှာတက္ကသိုလ်ဝင်တန်းစာမျိုးပွဲကိုဖလန်တီတိန်တွန်းစံမတူပြီးပလဲဝမြို့နယ်နဲ့ជីခါမြို့နယ်ခွဲရုံးမှာသာကျင်းပပြုလုပ်နိုင်မှာဖြစ်ပြီးចောင်းသားចောင်းသူ2900ရ ကျောင်းမမလို့သေးဘူးဆိုတော့ဖြေရဖြေမပြောမတည်သေးဘူးပေါ့နော်စရင်ပေးတယ်စရင်မပြောတာအာကျောင်းမမဖွင့်လာလေတောင်းလာတော့ကံပက်လေရောမင်းတက်ရောဆန္ဒနာရောတောင်းမမဖွင့်ဘူးလေအဲ့ဒါဆိုတော့ပြောရမှာပကမာလေးမဖွင့်ဘူးလေနော်ကျောင်းလေးနွန့်လေးမဖွင့်တဲ့ခါကျတော့ရောတာပါဘင်းပြင်းဟာခါထန်တလာမင်းတက်ကံပက်လေမြို့နယ်မှာတော့ကျောင်းမဖွင့်တယ်လို့စာမီးပွဲပြေစုဖို့ရှောက်ဟွာတင်ထားသူလည်းမရှိတဲ့အတ ချင်းပြည်နယ်ပြည်ညာရေးမှုကပြောပါတယ်ချင်းပြည်နယ်မှာတက္ကသိုလ်ဝင်စာမေးပွဲဖြစ်စုသူနေသွားရတာဟာချင်းပြည်သူလူထုចောင်းသားတွေအနေနဲ့စစ်အာဏာရှင်စနစ်ကိုဆက်လက်ဆန့်ကျင်နေဆိုတာပြသလိုက်တာပဲလို့ချင်းလူခွင့်ရေးတက်ကြွလှောက်ရှားသူတူကပြောပါတယ်မိဘပြည်သူတွေပေါ့နော်ငယ်တွေចောင်းသားတွေဒါတရှိချင်းချင်းစစ်တမ်းမပမ္မမလို့ချင်းတဲ့အကူစပြောပြတာတာဖြစ်ပါတယ်တို့ဒီဟာကတူတို့ဒီကျွန်တော် ချင်းပြည်နယ်မှာရခိုင်တင်ရတင်နှစ်စည်ရင်တွေအရနှစ်စဉ်ကျောင်းသူကျောင်းသားတသိန်းဝန်းကျင်လောက်ရှိကြပြီးစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုဝင်ဘာ၁ရက်နေ့ကကျောင်းပြန်ဖွင့်တဲ့အခါမှာတော့ချင်းပြည်နယ်မှာမြို့နယ်၄မြို့နယ်လောက်မှာသာအခြေခံပြည်အားကျောင်းတွေဖွင့်တဲ့နိုင်ခဲ့ပြီးတယောက်သူလည်းကျောင်းသူကျောင်းသားတသောင်းဝန်းကျင်လောက်သာရှိခဲ့ပါတယ်စစ်ကောင်စီလက်အောက်မှာကျင်းပမဲ ီအနည်းဆုံးပြည်နယ်ဖြစ်ပါတယ်ခင်ဗျာ
အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ကရင်ပြည်နယ်ဖားပုံမြို့နယ်မဲဝိုင်းဒေသမှာရှိတဲ့စစ်ကောင်စီတပ်ရင်းတစ်ခုကို KNL တပ်မဟာ5ကဝင်ရောက်တိုက်ခိုက်ရမှာတပ်ဖွဲ့ဝင်29ဦးနဲ့လက်နက်ခဲယမ်းအမြောက်များဖမ်းဆီးသိမ်းဆည်းရမိတယ်လို့ KNU မူဒရော့ခရိုင်ဘက်ကထုတ်ပြန်ထားပါတယ်။ချင်းပြည်နယ်မတူပီမြို့နယ်မှာစစ်ကောင်စီတပ်ဖွဲ့နဲ့ချင်းပူပေါင်းကာကွယ်ရေးတပ်ဖွဲ့အကြားဖြစ်ပွားတဲ့3ရက်တာတိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကထိခိုက်ကြဆုံးမှုရှိခဲ့ပါတယ်။
ကရချင်းတွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းရောပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မကအမီပါ။
တိုင်းရင်းသားဒေတာတွေကအဖြစ်အပျက်နဲ့သတင်းတွေကိုအခြေခံပြီးတော့ FIFA Wine Dot သားတွေတင်ဆက်ထားတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုနောက်တော့တာဆင်ခဲ့ရတာပါ။ကျွန်တော်တို့ VOA ရဲ့တောက်ကြနေမနေ့ပဲအတန်းလဲအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုဆက်လက်ပြီးတော့ကျွန်တော်တို့သတင်းအချင်းချုပ်တွေကိုတင်ပြပေးပါအောင်မယ်။သတင်းအချင်းချုပ်တွေကိုတော့ကိုအောင်လင်းဦးကပြောပြမှာပါ
။ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုခံရတဲ့ယူကရိန်းနိုင်ငံကိုအကူအညီပေးဖို့သမ္မတဗလာဒီမီယာဇယ်လန်စကီကဂျာမနီနိုင်ငံကိုကြာသပတေးနေ့မှာပဲပန်ချလိုက်ပါရဲ့။ဒီချိန်ကဂျာမနီနိုင်ငံကိုပိုက်ချထားခဲ့တဲ့ဘာလင်တိုင်းလိုဥရောပမှာလွတ်လပ်မှုနဲ့ချုံနောက်မှုကြားတိုင်းတကြီးတစ်ခုပေါ်ပေါက်လာနေတဲ့အန်ဒီယေကိုကာကွယ်ကြဖို့လဲဂျာမနီလွတ်တော်ကိုပြေးပို့တဲ့ဗီဒီယိုမင်ကွန်းမှာယူကရိန်းသမ္မတကပြောကြားလိုက်တာပါယူကရိန်းသမ္မတရဲ့မင်ကွန်းမှာပဲအခုခါရပ်ဆိုင်ထားလာပြီဖြစ်တဲ့ရုရှားကသဘာဝတန်ငွေတွေတင်ပို့မဲ့ Nord Stream အမှတ်နှစ်ပိုင်လိုင်းစီစဉ်ကိုဂျာမနီကလက်ခံခဲ့တဲ့အတွက်လဲယူကရိန်းအရေးထက်စီးပွားရေးကိုဦးစားပေးခဲ့တယ်ဆိုပြီးဝေဖန်ခဲ့ပါတယ်ဒီချိန်ထဲမှာပဲယူကရိန်းနိုင်ငံတောင်ပိုင်းကဝန်ရံပိတ်ဆို့တက်ခက်ခံရတဲ့မရီယိုပိုမြို့မှာရာနဲ့ချီတဲ့စစ်ပြေးဒုက္ခတွေခိုလုံနေတဲ့ကစားရုံတစ်ခုကိုရုရှားကလေကြောင်းတက်ခက်တာခံခဲ့ရပြီးနောက်တစ်ရက်ဖြစ်တဲ့ကြာသပတေးနေ့မှာရှာပွေကယ်ဆယ်ရေးလုပ်ငန်းတွေဆက်လုပ်ခဲ့ကြပါတယ်။ယူကရိန်းပေါ်ရုရှားကျူးကျော်တက်ခက်မှုနဲ့နှစ်နိုင်ငံကြားစီးပွားရေးပြန်ဆန်မှုတွေနဲ့ပတ်သက်လို့တရုတ်သမ္မတရှီရှင်းပင်နဲ့အမေရိကန်သမ္မတဂျိုးဘိုင်ဒင်တောက်ချနေ့မှာဆွေးနွေးမယ့်အကြောင်းအင်ဗျူရောကပြောပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားဆက်သွယ်ရေးလမ်းကြောင်းတွေကိုဆက်လက်ထိန်းထားတဲ့အနေနဲ့ဆွေးနွေးမှာဖြစ်ကြောင်းအင်ဗျူရောပြောဝင်ရဂျန်ဆာကီကကြာသပတေးနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။အမေရိကန်နဲ့တရုတ်ခေါင်းဆောင်တို့တယ်လီဖုန်းကနေဆွေးနွေးမဲ့အစီအစဉ်မတိုင်ခင်တင်းလာနေမှာတော့လည်းအင်ဗျူရောအမျိုးသားလုံခြုံရေးအကြံပေးရာရှိဂျိတ်ဆိုလိုဗန်ဟာတရုတ်နိုင်ငံကြားရဲ့အကြံပေးအကြီးအကဲရာရှိရန်ချေချီနဲ့ရောမမျိုးတော်မှာတွေ့ဆုံပြီး9နာရီကြာဆွေးနွေးခဲ့ပါတယ်။
တဲ့ရင်ချင်းကျုပ်တွေကိုကိုအောင်လင်းဦးပြောပြသွားတာပါခင်ဗျာဒီကနေ့တောက်ကြနေမနေ့ပဲအတန်လွင်အစီအစဉ်တွေကိုထုတ်လုပ်တဲ့နေရာမှာအစီအစဉ်ထုတ်လုပ်ရင်းမှုအဖြစ်နဲ့ကိုရဲမော်ကတာဝန်ယူခဲ့ပါတယ်အတန်ပိုင်းအင်ဂျင်နီယာအဖြစ်နဲ့ကတော့ဂျင်မီခွတ်ခါတာဝန်ယူခဲ့ပြီးရုပ်တံအင်ဂျင်နီယာအဖြစ်ကနေကတော့ဇူဘဲအတာရဲကတာဝန်ယူခဲ့ပါတယ်ကျွန်တော်တို့ VOA ရဲ့တောက်ကြနေမနေ့ပဲအတန်လွင်အစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပါပြီခင်ဗျာကျွန်တော်တို့သောရရှင်မြန်မာပြည်သူပြည်သားအားလုံးဘေးရန်နဲ့ကင်းဝေးပြီးလူဝင်စံတာများပြေဝကြပါစေကျွန်တော်ကတော့အစီအစဉ်မူဖြစ်တာဝန်ယူခဲ့ရသောမိုးချော်ပါခင်ဗျာ
Thank you.
This program has come to you from the Voice of America, Washington.